to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့မေလ17ရက်တနင်္လာနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြတ်မော်ပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American သမ္မတအင်ဂျီရိုကိုဝင်ထွက်နေသူနှစ်ယောက်မှာ COVID-19 ရောဂါပိုးကူးစက်နေချိန်မှာပဲ American စီးပွားရေးလုပ်ငန်းတချို့ကိုပြန်ဖွင့်နိုင်ရေးအတွက် Trump အစိုးရကအာရုံစိုက်ဆောင်ရွက်နေပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့ဝေယဝိဆရီကိုလုတ်ကင်ပေးသူတယောက်နဲ့ဒုသမ္မတမိုက်ပန့်စ်ရဲ့ပြန်ကြားရေးတာဝန်ခံတို့မှယောဂပိုးကူးစက်နေကြတာဖြစ်ပါတယ်။ဆေးစစ်မှုအရဒုသမ္မတမှာယောဂပိုးမရှိတဲ့အတွက်သူအင်ဂျီရိုကိုဒီကနေ့လာပြီးစီစဉ်ထားတဲ့အတိုင်းပြည်내အုပ်ချုပ်ရေးမှုတွေနဲ့ဗီဒီယိုကွန်ဖရင့်အစည်းအဝေးလုပ်မယ်လို့ဒုသမ္မတပန့်စ်ရဲ့ပြောခွင့်ရသူကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုထိန်းချုပ်ကာကွယ်ရေးနဲ့စီးပွားရေးကိုပြန်လည်လည်ပတ်ရေးကိစ္စတွေကိုဆွေးနွေးကြဖို့စီစဉ်ထားတာပါ။ဒုသမ္မတဟာတိကျခွဲကွာရန်တင်းလုပ်မနေကြောင်းနဲ့အင်ဂျီရိုဆေးဘက်ဆိုင်ရာတာဝန်ရှိသူတွေရဲ့အကြံပြုချက်တွေအတိုင်းဆက်ပြီးလိုက်နာနေကြောင်းပြောခွင့်ရသူဒက်ဗင်အိုမဲလီကတနင်္ဂနွေနေ့တုန်းကကြေညာချက်ထုတ်ပြန်ပါတယ်။ COVID-19 ရောဂါတုံ့ပြန်တိုက်ချက်ရေးအင်ဂျီရိုအထူးအဖွဲ့ထဲမှာပါတဲ့ဒေါက်တာအန်တိုနီဖောက်ချီကတော့ဆေးစစ်မှုတွေမှာရောဂါပိုးမတွေ့ပေမဲ့တဦးတည်းတိကျခွဲနေနေပါတယ်။အဲ့ဒီအထူးအဖွဲ့ထဲမှာနောက်ထပ်ထိပ်တန်းအဖွဲ့ဝင်နှစ်ယောက်လည်းသတင်းနှစ်ပတ်တိကျခွဲနေနေကြပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါပိုးကူးစက်သူ 1.3 သန်းကျော်ရှိပြီးတော့သေဆုံးသူ 8,000 ကျော်ရှိနေပါပြီ။ပြင်သစ်နိုင်ငံမှာတော့အများပြည်သူသွားလာရေးလုပ်ငန်းတွေကိုဒီကနေ့ပြန်လည်ဖွင့်လှစ်ပါတယ်။ခရီးသွားလာမှုနဲ့ပတ်သက်လို့တင်းကျပ်တဲ့ကန့်သတ်ချက်တွေကိုတော့ဆက်ပြီးတော့ထုတ်ပြန်ထားပါတယ်။အများပြည်သူဆိုင်ရာယထာ၊မြေအောက်ယထာ၊ဘတ်စကားစီးသူတွေအနေနဲ့နှာခေါင်းစည်းအကာအကွယ်ကိုမဖြစ်မနေဝတ်ထားဖို့လိုတယ်လို့ကားယထာပြေးဆွဲတဲ့လုပ်ငန်းတွေအနေနဲ့လည်းခီးတဲ့တွေတယောက်နဲ့တယောက်နီးနီးကပ်ကပ်ဖြစ်မနေအောင်လို့လှုပ်ထားပေးရမှာဖြစ်ပါတယ်
။ I see puis tout le monde avait des masques et puis il y avait la distance de sécurité puis
Allô နှာခေါင်းစည်းတွေဝတ်ထားကြတယ်လို့တယောက်နဲ့တယောက်ခောက်ခွာခွာနေကြတာမျိုးသူ့အတွက်လုံခြုံတယ်လို့ခံစားရကြောင်းမြေအောက်ယထာစီးတဲ့ပါရီမျိုးသားတယောက်ပြောသွားတာပါ။လူတွေအနေနဲ့အိမ်ပြန်ထွက်ဖို့အထူးခွင့်ပြုချက်ရှောက်သွားဖြစ်စရာမလိုတော့ပဲပထမဆုံးအိမ်ပြန်ထွက်နိုင်ကြပြီဖြစ်ပါတယ်။ဈေးဆိုင်တွေ၊စပင်းညှက်ဆိုင်တွေစတဲ့အသေးစားစီးပွားရေးလုပ်ငန်းတွေလည်းဒီကနေ့ပြန်လည်စတင်ဖွင့်လှစ်ကြပါရစေ။ပြင်သစ်မှာမလ12ရက်နေ့ကထုတ်ပြန်ထားတဲ့မလိုအပ်ရင်အိမ်ပြန်မထွက်ရကန့်သတ်ချက်တော်တော်များများကိုဖယ်ရှားထားပြီးအခြေအနေတွေကိုဇွန်လဆန်းကြရင်ပြန်လည်သုံးသပ်မှာဖြစ်ပါရစေ။အမေရိကန်ပြည်ထောင်စု John Hopkins တက္ကသိုလ်က COVID-19 ရောဂါဆိုင်ရာပြုစုထားတဲ့စာရင်းအရပြင်သစ်မှာရောဂါပိုးကူးစက်သူ 38,000 ကျော်နဲ့သေဆုံးသူ 26,000 ကျော်ရှိပါရစေ။ဒီကနေ့တင်းနယ်လာနေပြန်လဲဖွင့်လှစ်တဲ့ဥရောပအစုရှယ်ယာဈေးကွက်တွေမှာမနက်ပိုင်းအရောင်းဝယ်အတွင်းမှာအဓိကအစုရှယ်ယာအညွှန်းကိန်း၃ခုလုံးဈေးတွေတိုက်ခဲ့ပါတယ်။ London FTSE အညွှန်းကိန်းနဲ့ Germany Frankfurt ဈေးကွက်က DAX အညွှန်းကိန်းတွေ3.4ရာခိုင်နှုန်းနီးပါးဈေးတက်ခဲ့ပါတယ်။ Paris ဈေးကွက်က CAC 40အညွှန်းကိန်းကတော့0.2ရာခိုင်နှုန်းလောက်ကျခဲ့ပါတယ်။အာရှဈေးကွက်တွေမှာတော့တိတိတသားဈေးတွေတက်ပါတယ်။ဟောင်ကောင်ဈေးကွက်မှာဆိုရင်ဈေးပိတ်ချိန်မှာအစုရှယ်ယာဈေးတွေ 1.5 ရာခိုင်နှုန်းလောက်ဈေးအတက်နဲ့ဈေးပိတ်ခဲ့ပါတယ်။ဂျပန်နီကေးအညွှန်းကိန်းနဲ့ထိုင်ဝမ် TSEC 50အညွှန်းကိန်းတို့လည်း1ရာခိုင်နှုန်းနီးပါးတခါဩစတြေးလျက S&P နဲ့ ASX အစုရှယ်ယာဈေး 1.3 ရာခိုင်နှုန်းလောက်ဈေးတက်ခဲ့ကြပါတယ်။တောင်ကိုရီးယားနဲ့ရှန်ဟိုင်းဈေးကွက်တွေမှာတော့ဈေးတွေနည်းနည်းကျပါတယ်။အမေရိကန်အစုရှယ်ယာဈေးကွက်မှာလည်းအဓိကအစုရှယ်ယာဈေးတွေဒီကနေ့တက်မယ်လို့ခန့်မှန်းထားကြပါတယ်။အိုမန်ပင်လယ်ခွေ့ထဲမှာအီရန်ရေတပ်၄ချိန်ကန်လုံးစင်အတွင်းမှာမစ်ဆိုင်းဒုံးတွေအချင်းချင်းမှားယွင်းပစ်ခတ်မိတဲ့အတွက်တင်မောသား19ယောက်သေဆုံးသွားတယ်လို့အီရန်ရေတပ်ကကြေညာချက်ထုတ်ပြန်ပါတယ်။ဒီနေ့ကနေနေတော့ကရေတပ်တင်မော2စင်စီးရေး၄ချိန်ကန်လုံးနေစဉ်ဒဇင်းကပြစ်မှတ်နားမှာနီးကပ်နေတဲ့အတွက်မစ်ဆိုင်းဒုံးကြီးထိမှန်ခဲ့တာဖြစ်တယ်လို့အီရန်ရေတပ်ရဲ့အပြောကိုအီရန်ရုံးမြင့်တန်ကြားကကိုးကားထုတ်ပြန်ပါတယ်။မတော်တဆမှုအတွင်15ယောက်လည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်။အိုမန်ပင်လယ်ကွေးနဲ့ဆက်ဆက်နေတဲ့ဟိုမုစ်ရေလကြဟာကမ္ဘာမှာရေကြောင်းအသွားအလာအများဆုံးရေကြောင်းလမ်းတစ်ခုဖြစ်ပါတယ်။အခုလိုမျိုးမတော်တဆပြစ်ခတ်မှုဖြစ်တဲ့နေရာမှာအီရန်ကပုံမှန်စီးရေးလေ့ကျင့်လေးရှိပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်
မင်္ဂလာပါရှင်ကျမများသတင်းအောင်ပါတင်းနီကိုဆက်လက်ကြင်ညာပေးသွားပါမယ်ရှင်မြန်မာနိုင်ငံမှာဒီကနေ့တနင်္လာနေ့ညနေ6နာရီမှာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ချက်တွေအရကိုဗစ် -19 ရောဂါကူးစက်မှုရှိမရှိစစ်ဆေးမှုပေါင်း1000ကျော်မှာတည်ဆုံးသူ6ဦးအပါအဝင်အတည်ပြုလူနာ180ရှိပါတယ်တနင်္လာနေ့အစောပိုင်းထိမြန်မာနိုင်ငံမှာကိုဗစ် -19 ရောဂါပိုးရှိမရှိစစ်ဆေးမှုပေါင်းဟာ11482ခုရှိခဲ့ပြီးတက်ခွဲအတည်ပြုလူနာဟောင်းထဲမှာရောဂါပိုးကင်းစင်သူက82ယောက်ရှိတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ကျမ၏ပညာရှင်တွေကတော့နိုင်ငံတော်ယောဂကုသမှုအခြေအနေမှန်ကိုပုံမသိရှိဖို့အတွက်တိုင်းနဲ့ပြည်နယ်အလိုက်ဆန်းသက်ဆွေးနွေးမှုတွေကြည်ကြည်ပြန့်ပြန့်လှုပ်ဆောင်နိုင်ဖို့လည်းအကြံပြုထားပါတယ်။ဒီတော့တွင်မြန်မာနိုင်ငံမှာယောဂပိုးဆန်းသက်ကရိယာပေါင်းထောင်နဲ့ချီထောက်ပံ့ကူညီနိုင်ရေးကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF ကလှူဒါန်းမဲ့ဆန်းသက်ကရိယာနဲ့ဆက်ဆက်ပစ္စည်းပထမတုပ်ဖြစ်အခုရေတပေါင်းကိုလူသားချင်းစာနာ6000မူလေးချောင်းပြန်တောင်းမှုအစီအစဉ်နဲ့မြန်မာနိုင်ငံကိုပို့ဆောင်ခဲ့လို့တနင်္ဂနွေနေ့ကကုလသမဂ္ဂထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒုတိယတုပ်ကိုတော့ဇွန်လမတိုင်ခင်ပို့နိုင်မှုညွှန်းပန်းထားကြောင်း UNICEF မြန်မာနိုင်ငံဆိုင်ရာဌာနကိုစလဲ Miss June Kunuji ကပြောပါတယ်ရှင်COVID-19 ကံရောဂါကြုံနေရတဲ့မလေးရှားနိုင်ငံမှာရိုဟင်ဂျာဒုက္ခသည်တွေပေါ်အစိုးရကအကာအကွယ်ပေးဖို့နိုင်ငံတကာနဲ့ဒေသတွင်းလူခွင့်ရေးဖွဲ့80ကျော်ကဒီကနေ့ပဲတောင်းဆိုလိုက်ပါတယ်။မလေးရှားဝန်ကြီးချုပ်မဟူဒင်ပင်ညာစင်ကိုပေးပို့ခဲ့တဲ့အခွင့်ပေးစာမှာတော့မလေးရှားနိုင်ငံရောက်ရိုဟင်ဂျာတွေအပေါ်အမုန်းတရားတွေသွေးထိုးလှုံ့ဆော်မှုတွေနဲ့ချင်းချောက်ပြောဆိုတာတွေကိုမလေးရှားအစိုးရကအရေးယူဆောင်ရွက်ပေးဖို့တိုက်တွန်းထားပါတယ်။မလေးရှားဆိုရကိုအခွင့်ပေးစာပူးတွဲပေးပို့ခဲ့တဲ့အထက်နိုင်ငံတကာလူခွင့်ရေးလှုံ့ဆော်မှုအဖွဲ့ဖြစ်တဲ့ Human Rights Watch ကတော့မလေးရှားဆိုရကအကာအကွယ်ပေးဖို့ပြက်ကွက်နေတဲ့အတွက်ရိုဟင်ဂျာဒုက္ခသည်တွေကြားမှာစိုးရိမ်ကြောက်လန့်နေကြပြီး COVID-19 ကပ်ရောဂါကြောင့်သွားလာလှုံ့ဆော်မှုတွေကန့်သတ်ထားချိန်မှာရက်တည်ရေးအတွက်အခြေခံလိုအပ်ချက်တွေကိုတော့မယူရဲလောက်အောင်ဖြစ်နေတယ်လို့ပြောဆိုထားပါတယ်။ April 30ရက်ဘက်ကစလို့ရိုဟင်ဂျာအဖွဲ့အစည်းတွေကိုဆန့်ကျင်တဲ့အမုန်းစကားတွေမလေးရှားလူမှုမီဒီယာတွေမှာပြန့်နှံ့လာခဲ့တာမှာရိုဟင်ဂျာဒုက္ခသည်ကိုခွဲခြားဆန့်ကျင်တဲ့စကားတွေနဲ့ရုပ်ပုံတွေဖော်ပြရေးသားကြရဲ့အပြင်တချို့ကရိုဟင်ဂျာတွေကိုမြန်မာနိုင်ငံကိုပြန်နှင်ထုတ်ဖို့အထူးတောင်းဆိုခဲ့တာတွေရှိကြောင်းလဲစာရေးမှာဖော်ပြထားပါတယ်2019ခုနှစ်တုန်းကရခိုင်ပြည်နယ်မှာအာဆာရိုဟင်ဂျာအစွန်းရောက်ဖွဲ့ကိုလိုက်လံနှိမ်နင်းတဲ့မြန်မာစစ်တပ်ရဲ့စစ်ဆင်ရေးတွေနောက်ဆက်တွဲဖြစ်တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့တာပါမြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံမိမဲ့ဒုက္ခသည်တွေကိုစီစစ်ပြီးတော့ပြန်လည်လက်ခံမိအကြောင်းကတိပြုထားပါတယ်။တောင်ကိုရီးယားနိုင်ငံမှာ COVID-19 ရောဂါကူးစက်သူသတင်းပတ်နဲ့ချီရော့ချနေကြတာဖြစ်ပြီးဒီကနေ့တနင်္လာနေ့မှာတော့ကူးစက်သူအသက်30ကျော်အတည်ပြုခဲ့ပါတယ်။ဒီထဲကကူးစက်မှုအတော်များများကဆိုးမြို့ night club နဲ့စားတောက်ဆိုင်တွေနဲ့ဆက်နွယ်ပြီးတော့ကူးစက်လာတာဖြစ်ပေမဲ့ဒီကနေ့တဆင့်ရောဂါပိုးပြီးတော့ထပ်ပြန်လာမှာကိုအာဏာပိုင်တွေကစိုးရိမ်နေကြပါတယ်။တရုတ်နိုင်ငံရှန်ဟိုင်းမြို့မှာတော့ဒီကနေ့ Disney ပန်းဖြေဥယျာဉ်ကိုပြန်လည်ဖွင့်လိုက်ပါတယ်။အပန်းဖြေဥယျာဉ်ကိုဝင်ရောက်လည်ပတ်နိုင်သူအရေးအတွက်ကန့်သတ်ထားသလိုဝင်ရောက်သူအလုံးဟာနှာခေါင်းစီးတက်ဆင်အမှာဖြစ်ပြီးဝင်ပေါက်မှာကိုယ်ပူချိန်တိုင်းတာရာကိုလည်းခံကြရပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့ခဲ့တဲ့တရုတ်နိုင်ငံဟာမလအတွင်းရောဂါထိန်းချုပ်နိုင်ခဲ့ကြောင်းကြေညာခဲ့ပြီးတဲ့နောက်ဆက်ယုံတွေနဲ့စီးပွားရေးလုပ်ငန်းတွေကိုအစောဆုံးပြန်ဖွင့်ခဲ့ရပါစည်းဆိုင်တွေယုံတွေဖွင့်ခွင့်ပေးထားပြီးမယ်ရုပ်ရှင်ယုံတွေစားတောက်ဆန်တွေဆရာအုပ်ပင်နဲ့တခြားစီးပွားရေးလုပ်ငန်းတွေကိုတော့ဆက်ပိတ်ထားပါတယ်။ကာယယောဂကာလယောဂထိန်းချုပ်ဖို့တည်ငါဘက်ကြအသွာလာပြီးပိတ်ထားတဲ့နယူးဇီလန်နိုင်ငံမှာကန့်သတ်ပိတ်ပင်ထားတာတွေကိုကြာသာပြီးနေကစပြီးတဖြည်းဖြည်းချင်းဖြေလျှော့ပေးသွားဖို့ပြင်ဆင်နေပါတယ်။ဖြေလျှော့မှုအဆင့်နဲ့အဖြစ်စီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်ဝင်ပြုဖို့အစိုးရကသဘောတူလိုက်ပြီးမယ်ယောဂကုသမှုအန်ဒီရဲ့ခင်ရှင်ရေလှုပ်ဆောင်ရမှာတွေကိုတတ်နိုင်သမျှလှုပ်ဆောင်ကြဖို့ဝန်ကြီးချုပ်ဂျက်စင်တာအာဂျန်နာဒီကနေ့ပြောကြားခဲ့ပါတယ်ပြည်တွင်းခီးသွန်းလာခွင့်ကိုလာမယ့်ကြာသာပြီးနေ့ကစပြီးတော့ခွင့်ပြုသွားမှာဖြစ်ပြီးကျောင်းတွေနဲ့စားတောက်ဆိုင်တွေကိုတော့နောက်သတင်းပတ်အတွင်းမှာပြန်ဖွင့်ပေးသွားမှာဖြစ်ပါရဲ့ရှင်တောင်တရုတ်ပင်လယ်ကပိုင်ဆိုင်မှုတွေအငင်းပွားနေတဲ့ကျွန်းတစ်ကျွန်းပေါ်မှာတရုတ်နိုင်ငံကကုကဲရေးစင်တာတစ်ခုတည်ဆောက်ခဲ့တဲ့ပေါ်ဖိလစ်ပိုင်နိုင်ငံကတရားဝင်ကန့်ကွက်ထားပေမဲ့တရုတ်နိုင်ငံကအလေးထားမဲ့သဘောမျိုးတော့မတွေ့ရပါဘူး။တရုတ်နိုင်ငံရဲ့လူရဟာတရားဝင်မှုမရှိကြောင်းဖိလစ်ပိုင်နိုင်ငံဂျာယီဌာနကအေပရီ30ရက်နေ့မှာတရားဝင်ကန့်ကွက်ခဲ့ပေမဲ့စီးရီးတန်တမန်ရေးအရာအင်အားမချီတဲ့အတွက်တရုတ်နိုင်ငံအနေနဲ့အရေးဆိုင်မှာမဟုတ်ဘူးလို့လည်းအကြေခတ်တီးကတွက်နေကြတာပါတရုတ်နိုင်ငံကကုကဲရေးစင်တာဖြစ်ကျင်းညာခဲ့တဲ့ Fairy Cross Reef ဟာလူလုံကျွန်းတူဖြစ်ပြီးဧရိယာ184ဟက်တာရှိတဲ့အပြင် တယုတ်ပြည်မှာကလာတဲ့လေရင်တွေအတွက်လေရင်ပြေးလမ်းတစ်ခုလည်းတိဆောက်ထားတာပါအဲ့ဒီကျွန်းငယ်ဟာတောင်တယုတ်ပင်လယ်ထဲတယုတ်ထိန်းချုပ်ထားတဲ့အဓိကကျွန်းသုံးကျွန်းတွေကတစ်ကျွန်းလည်းဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံအနီးကကျွန်းစုတွေထဲမှာကျွန်းငယ်၁၀ခုကိုဖိလစ်ပိုင်နိုင်ငံကထိန်းချုပ်ထားပြီးတယုတ်နိုင်ငံကကျွန်းသုံးခုကိုထိန်းချုပ်ထားတာပါတောင်တယုတ်ပင်လယ်ထဲကနေပြီးအတော်များများကိုပိုင်ဆိုင်ကြောင်းတယုတ်နိုင်ငံကကြေညာထားတဲ့အတွက်ဖိလစ်ပိုင်နိုင်ငံအပြင်ဘရူနိုင်းမလေးရှားထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံတို့နဲ့လည်းအငင်းပွားမှုတွေပေါ်ပေါက်နေတာဖြစ်ပါတယ်ရှင်တနေ့မှနေ့ညပိုင်းထိတ်တဲရောက်သတင်းတွေကိုကြေညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
လိုင်းသားရရက်ကွက်တချို့နဲ့တာမိုရီမြို့နယ်မှာဒီအပိုင်းကိုဗစ် -19 စစ်ဆေးမှုတွေစစ်တမ်းကောက်ယူသွားမယ်လို့ရန်ကုန်တိုင်းအစိုးရဖွဲ့ကပြောလိုက်တဲ့အကြောင်းကျင်းဆက်ပေးပါပါကျွန်တော်ကတော့ဇော်ထက်ပါဝန်ထမ်းထောင်ချီရှိရဲ့လိုင်းသားရချမ်းကြီးဖနက်ဆက်ရုံကဝန်ထမ်းတယောက်ကိုဗစ် -19 ကိုးစက်ခံရပြီးနောက်ပိုင်းရန်ကုန်တိုင်းရဲ့လူဦးရေအထူးသဖြင့်ဆက်ရုံဝန်ထမ်းအများဆုံးရှိရဲ့ဒီမြို့နယ်အတွက်အများစုကစိုးရိမ်မှုတွေရှိနေကြတာပါလာမယ့်မေလ16ရက်စနေနေ့မှာချမ်းကြီးဆက်ယုံနဲ့ COVID-19 တွေ့ရှိထားတဲ့6ရက်ကွက်10ရက်ကွက်အတွင်းနေထိုင်သူတွေကိုကျန်းမာရေးစစ်ဆေးပြီးစစ်တမ်းကောက်ယူသွားမယ်လို့ရန်ကုန်တိုင်းလူမှုရေးဝန်ကြီးဦးနိုင်ငံလင်းကပြောပါတယ်
။အဲကျွန်တော်လုံးလုံးစေကျွန်တော်တို့မနေ့ကစီဝေးမှာကျွန်တော်တို့တိုင်ပင်ထားတာကစနေနေ့မှာကျွန်တော်လိုက်တာလုပ်မယ်။ဒီလိုလေးမျိုးမှာကျွန်တော်တာမူလို့မှာပေါ့နော်အဲ့ဒါလို့ကျွန်တော်တိုင်နေသားပြီးရယ်ကျွန်တော်တာမူလို့ပါတော့မရဘူးကျွန်တော်တို့နောက်ဒီဝက်ဆက်ခေါ်မှာခေါ်ပြီးတော့ကျွန်တော်တို့ပေးနေရာတွေလုပ်တင်လဲဆိုပြီးတော့တိုင်နေမှာပေါ့နော
် COVID-19 တွေ့ရှိခဲ့တဲ့ချမ်းကြီးဆက်ယုံနဲ့ရက်ကွက်နှစ်ခုမှာဆက်စိမ့်မဲ့လူကြီးအကြီးအကျယ်ကိုမခံမနိုင်သေးကြောင်းလိုင်းတရာတိုင်းလွှတ်တော်ကိုယ်စားလှယ်ဦးဝင်းမောင်ကပြောပါတယ
်ချမ်းကြီးဆက်ယုံရယ်နောက်တစ်ခါကိုတွေ့ခဲ့တဲ့ဆက်ရက်ကွက်ရယ်နောက်တစ်ခါကိုတွေ့ခဲ့တဲ့ဆက်ရက်အိမ်ရပါဗျာအဲ့နေရာတွေကိုကောက်မှာသူရဲ့$7,000ကိုခံမှန်းထားပေမဲ့ဒီတက်များနိုင်တယ်အများကြီးများနိုင်တ
ယ်ဆက်ပြီးလုံးမဲ့လုပ်ငန်းစဉ်အသေးစိတ်ကိုညှိနှိုင်းနေရလို့သူကပြောပါတယ်အလုပ်ရုံဆက်ရုံတွေနဲ့အလုပ်သမားဥယျာဉ်များဆုံးရှိရလှန်တာယာမြို့နယ်မှာလူဦးရေ3000ကျော်နေထိုင်တယ်လို့ခံမှန်းထားပါတယ်မြို့နယ်အနှံ့ကျန်းမာရေးစစ်ဆေးမှုတွေယူရတဲ့အခါမှာယောဂပိုရှိမရှိစမ်းသပ်မှုတွေပါလုပ်သွားမယ်လို့သိရပေမဲ့ယောဂပိုတက်ခွဲစမ်းသပ်မှုအရေးအတွက်ဘလောက်များလုံးနိုင်မလဲမသိကြသေးပါဘူးမေလ6ရက်ကလည်း COVID-19 ပိုးတွေ့ရှိသူအများဆုံးရှိခဲ့တဲ့အင်းစိတ်မြို့နယ်ရပ်ကွက်၄ခုမှာလူဦးရေ4000ကျော်ကိုကျန်းမာရေးစင်တာကောက်ယူခဲ့ပြီး3ယောက်ကိုဆေးရုံ16ယောက်ကိုကျန်းမာရေးစောင့်ကြည့်စင်တာတွေကိုပို့ပေးခဲ့ပါတယ်။အင်းစိတ်တမျိုးနယ်လုံးကျန်းမာရေးစစ်ဆေးမှုတွေယူခဲ့ရမှာလဲရလက်ကောင်းတွေရှိခဲ့ရကြောင်းရန်ကုန်တိုင်းကအခြားမြို့နယ်တွေကိုပါအလားတူစစ်ဆေးမှုတွေလုပ်ဖို့စဉ်းစားခဲ့ကြတာပါ။ဒါပေမဲ့လူဦးရေအများဆုံးရှိတဲ့မြို့နယ်မှာဒီလိုကျန်းမာရေးစစ်တမ်းယူဖို့ဆိုတာကျန်းမာရေးဝန်ထမ်းအင်အားလောအပိဝန်ထမ်းအင်အားအတော်များများလိုအပ်မှာဖြစ်ပါတယ်။ကျွန်တော်သောထက်ရန်ကုန်ကနေတရင်ပြပို့ထားတာဖြစ်ပါတယ
်။အခုဇွန်လမှာအခြေခံပညာကျောင်းတွေပြန်ဖွင့်ဖို့အခြေအနေကိုကျန်းမာရေးနဲ့ပညာရေးဝန်ကြီးဌာနတို့ပူးတွဲညှိနှိုင်းနေတယ်ဆိုတဲ့သတင်းကိုပြောပြပါမယ်။ပုံမှန်အားဖြင့်ဇွန်လ၁ရက်နေ့မှာအခြေခံပညာကျောင်းတွေပြန်ဖွင့်ကြရမယ်ဆိုပေမဲ့လည်း COVID-19 ရောဂါအခြေအနေတွေကြောင့်ကျောင်းပြန်ဖွင့်မယ့်ရက်ကိုတော့အတိအကျမသိရသေးပါဘူး။ဒီလိုကျောင်းတွေပြန်ဖွင့်နိုင်မယ့်ရက်ကိုအတိအကျမပြောနိုင်သေးပေမဲ့လည်းကျန်းမာရေးဝန်ကြီးဌာနနဲ့ပညာရေးဝန်ကြီးဌာနတို့ကကျောင်းပြန်ဖွင့်မယ့်အခြေအနေနဲ့ပတ်သက်လို့ညှိနှိုင်းဆောင်ရွက်နေကြပါတယ်။ကျောင်းတွေပြန်ဖွင့်ရင်ကျောင်းသားတွေကိုကျန်းမာရေးနဲ့ပတ်သက်လို့လုံခြုံမှုရှိအောင်ဆောင်ရွက်ဖို့ညှိနှိုင်းနေကြတဲ့အကြောင်းကိုကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စိုးကအခုလိုပြောပါတယ
်။အော်အဲ့ဒါကကျွန်တော်ဝန်ကြီးဌာနကသူညှိနှိုင်းနေတယ်ခင်ဗျာ။စာရေးသွားပြန်တယ်လို့ပြောပြချင်တယ်ပေါ့နော်။ Social distancing နဲ့လိုအောင်လေပြေပေါ့နော်ဟိုဒီကတော့လက်စေးရယ်ဒီနော်မက်စကတ်တဲ့ဟာကိုအကြောင်းဘယ်လိုပုံစံနဲ့တက်တယ်။အဲ့ဒါကိုကျွန်တော်တို့ဒီဘက်မှာရှိတဲ့တင်ရရှင်ဖွဲ့ပေါ့။ကျမကြီးဌာနဆိုတဲ့ဒီဘက်ကဒီအခြေခံတင်ရဟိုကြီးဌာနကပြင်ရရှင်။အဲ့ဒါညီနိုင်နေကြတယ်။ဒီကောင်းမဖွင့်ခင်ကတော့ပြောင်းနေကြအောင
်။ online ကနေတင်လို့ရတဲ့အတန်နဲ့တင်လို့မရတဲ့အတန်ခွဲပြီးကျမတွေအတွက်အဆင်ပြေအောင်ညီနိုင်နေကြတယ်လို့ဒေါက်တာတန်းနိုင်စိုးကဆိုပါတယ်။ပညာရေးဝန်ကြီးဌာနဘက်ကတော့ကျောင်းပြန်ဖွင့်မယ့်ချက်ကို COVID-19 ရောဂါတိုက်ဖျက်ရေးဖို့ကော်မတီရဲ့ညွှန်ကြားချက်ကိုစောင့်နေတယ်ဆိုပြီးအခြေခံပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကိုလေးဝင်းကသတင်းဌာနတွေကိုပြောထားပါဗျ။အကယ်၍ကျောင်းတွေကိုပုံမှန်သတ်မှတ်ချက်အတိုင်းပြန်မဖွင့်နိုင်သေးဘူးဆိုရင်လည်း online ကနေသင်ယူနိုင်ဖို့အတွက်စဉ်းစားဆောင်ရွက်နေတာတွေရှိတယ်ဆိုပြီးတော့လည်းရခိုင်ကပြောဆိုထားတာရှိပါဗျ။ COVID-19 ရောဂါကိုမထိန်းချုပ်နိုင်သေးပဲကျောင်းတွေကိုအလင်းစလိုပြန်ဖွင့်တာမျိုးမလုပ်စီချင်ဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာဆရာမများအဖွဲ့ချုပ်အတွင်းရေးမှူးဒေါက်တာဇော်မျိုးလှိုင်ကပြောပါတယ်
။ Social distancing ကိစ္စမျိုးဒီကျွန်တော်တို့ကငကူကလေးကကျွန်တော်တို့ကျောင်းတွေမှာကဟိုပြင်းပြတ်နေအောင်တစ်ခါတစ်ခါနဲ့မှထည့်ထားရတာလေ။ထည့်ထားလာဆိုတော့ဒီအေးထားနေပြီးတော့ကျွန်တော်တို့ကဟိုချောက်ပြီးခွာမပြောနဲ့ဒုံးပြီးခွာလို့ဘူ
ဒီသားတောင်မှာခက်ခဲပါတယ်ဟိုကျောင်းဖွင့်တဲ့အချိန်မှာကြာရင်ဒီကျောင်းထဲမှာတယောက်ကလေးနဲ့ဆက်ဖြစ်သွားကြရင်အဖေဖြစ်သွားရင်ဒီလိုလေးကျွန်တော်တို့အားကြီးဖြစ်သွားမှာမဟုတ်တော့ဒီလိုလေးဒါကြောင့်မလို့ကျောင်းနေတဲ့ကျွန်တော်ပရမတ်ရှင်နေလေးလာတန်နေလာတန်နေငါတော့ဟိုဆိုင်ငံထားသူကျင်တာလေကျွန်တော်အမြင်ရတယ်ရှောကအချိန်လေးကျောင်းဆိုပြီးကျောင်းတွေကိုကာလရှိပိတ်ထားဖို့ကမပြင်နိုင်တာကြော
ကျွန်တော်တို့တခြားလူတွေနဲ့လုပ်နိုင်မှုကျွန်တော်တို့ကြိုးစားတဲ့နယ်လို့ပြီးပါတယ်တခြားလူတွေနဲ့ဆိုတာကဥပမာကျွန်တော်တို့ဒီလူမှုကွန်ရက် Facebook ကိုတုံးပြီးတော့ online တော့မဟုတ်ဘူးကွနော် offline နေနဲ့သင်္ကန်းစာတွေကိုပြည်ပြည်ရိုက်ပြီးတော့သင်ပေးမယ်အဲ့ဒီဟာတွေကိုသက်ဆိုင်ရာဒေသတွေမှာရှိတဲ့မိသားစုကတောင်းသားမိသားစုကနေဒါတွေကိုကျွန်တော်တို့ download ရှင်းနေတဲ့ပတ်သမီးတွေကိုပို့ကြမယ်မိသားစုအခုဒီနေပေါ့နော်အဲ့တော့အပြည့်အဝဟန်ရောက်ပါစံဒီချင်းကမအောင်မြင်တော့ကျွန်တော်တို့ကိုဒီတိုင်းဘာမှတော့ရက်ထားလို့မဖြစ်ဘူးဒီကလေးတွေကိုအချင်းကုန်မသွားအောင်ပေါ့လေပြင်လို့ရတယ်ကြိုတင်ထားမယ
်တက္ကသိုလ်ဝင်စာမေးပွဲတွေကိုမတ်လ20ရက်နေ့မှာဖြည့်ဆို့ပြီးစီးခဲ့ပေမဲ့မတ်လ23ရက်နေ့မှာပဲမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းကြေညာလိုက်တဲ့အတွက်အပြည့်လာဆစ်ဆွေခြင်းလုပ်ငန်းတွေကိုရက်အကန့်အသတ်မရှိရပ်ဆိုင်းထားခဲ့ရပါတယ်ရှင်ကျွန်မအိမ်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးနဲ့ပတ်သက်ပြီးအစိုးရနဲ့ကရင်မျိုးသားအစည်းအရုံး KNU တို့အကြားဒီနေ့ online meeting ကျင်းပဆွေးနွေးရမှာပြီးခဲ့တဲ့ရက်ပိုင်းကဖပုံ KIA အတွင်းအစိုးရကြံ့ပရုံနဲ့ KNU အကြားထိတွေ့မှုဖြစ်ပွားခဲ့တဲ့အခြေအနေတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။လောလောဆယ်မှာတော့နှစ်ဖက်အကြားဆွေးနွေးမှုတွေမပြီးပြတ်သေးတာကြောင့်လာမယ့်အပတ်မှာထပ်မံဆွေးနွေးသွားဖို့ရှိနေပါတယ်။ဒီသတင်းကိုကျွန်တော်မိုးစောကတင်ပြပါမယ်။COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးနဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းပူးပေါင်းရေးကော်မတီဟာပြီးခဲ့တဲ့အပတ်တောက်ကြနေ့က NCE အပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားတွေနဲ့အွန်လိုင်းကနေတဆင့်ဆွေးနွေးခဲ့ပြီးသဘောတူညီချက်9ချက်ရခဲ့ပါတယ်။ဒီကနေ့မှာတော့အစိုးရကော်မတီနဲ့ KNU တို့ဟာ COVID-19 ကာကွယ်ထိန်းချုပ်ကုသရေးကိုသဘောတူညီချက်9ချက်ပေါ်အခြေခံပြီးအွန်လိုင်းကဆွေးနွေးခဲ့တယ်လို့ COVID ရောဂါဖြစ်ပွားစဉ်ကာလနဲ့နောက်ပိုင်းကာလလူမှုစီးပွားဖွံ့ဖြိုးရေးကိစ္စတွေကိုပါထည့်သွင်းဆွေးနွေးခဲ့ပါတယ်။ဒီအစည်းအဝေးမှာပဲဒီလ6ရက်နေ့ကဖပုံခရိုင်အတွင်း KNU ရဲ့ COVID တားဆီးရေးဂိတ်နှက်ကိတ်ကိုအစိုးရတပ်ကဖယ်ရှားခဲ့တဲ့နောက်တိုက်ပွဲနှစ်ကြိမ်ဖြစ်ပွားတဲ့ကိစ္စကိုပါထည့်သွင်းဆွေးနွေးခဲ့ကြောင်းအစည်းအဝေးကိုတက်ရောက်ခဲ့တဲ့ဦးလောင်မောင်ရွှေကပြောပါတယ်
။အဲဆွေးနွေးတဲ့ခါမှာတစ်ခါဒီလိုမျိုးမတော်တဆမှုတွေဖြစ်ဖို့အတွက်ဒီနေ့တိုင်းဆွေးနွေးပြီးဆောင်ရွက်ကိစ္စပါပါတယ်။ကျေရတဲ့ပတ်ပေါ်လာဒီတိုင်းကနေရာနှစ်ခုမှာဒီလိုမျိုးအတော်တော်ဖြစ်ဖြစ်မှုရှိတယ်။အဲ့ဒါမျိုးတွေကိုတော့မဖြစ်အောင်လို့အဖက်ပြည်နဲ့ဆောင်မလဲဆိုတော့ဒိဋ္ဌိကပါတယ်။အဲ့တော့ဆင်းရဲတာတော့ကောင်းတယ်ဒါပေမဲ့ဒီနေ့တည့်ရက်ဆိုတော့ဆင်းရဲတာကဟိုမလုံးလောက်ဘူးပေါ့။အဲ့တော့ပြင်ပြီးတော့လည်းပြန်ပြီးတော့ဒီနေ့ဆင်းရဲရမှာဖြစ်တယ်။ကောင်းမလို့နောက်တစ်ပတ်မှာတော့ဒီလိုပဲ online မှာပြန်ဆင်းရဲလို့တော့မဖြစ်နိုင်တာရှိပါတယ်။
ကိုဗစ်ရောဂါတားဆီးဆောင်ရွက်စဉ်နှစ်ဖက်တက်တွေကြာမပြေမလည်ဖြစ်မှုကိုကော်မတီကအဓိကဂျားဝင်ဖြည့်ရှင်ဆောင်ရွက်သွားဖို့ရှိကြောင်းလည်းပြောပါတယ်။ဒီနေ့အွန်လိုင်းအစည်းအဝေးကိုဥဆောင်တက်ရောက်ခဲ့တဲ့ KNU ရဲ့အထွေထွေအတွင်းရင်းမှုဘရိုဆောထာတော်မူကတော့နှစ်ဖက်တက်တွေကြာဖြစ်ပွားတဲ့တိုက်ပွဲဟာနေမြေပိုင်းခြားသတ်မှတ်မှုတိတိကျကျမဆောင်ရွက်နိုင်သေးတာကြောင့်ဖြစ်ခဲ့ရကြောင်းသုံးသပ်ပါတယ်။KNU ဘက်ကတော့ COVID ရောဂါဖြစ်ပွားချိန်မှာရောဂါတိုက်ဖျက်ရေးကိုဦးစားပေးပြီးကြံကိစ္စရပ်တွေကိုညှိနှိုင်းဆွေးနွေးသွားမှာဖြစ်ကြောင်းပြောပါတယ
်။ဟုတ်အဲ့ဒီကိစ္စတွေကတော့ကျွန်တော်ပြန်ပြီးကြည့်နိုင်မှုရှိပါတယ်။ဒီကော်မတီကြီးတွေဒီချိန်ကျွန်တော်ညှိနှိုင်းသွားပြီးမဲ့ပုံရှိပါတယ်။ကျွန်တော်တို့ဒီချစ်တော်တိုင်းစစ်ခန္ဓာကျုပ်မှာကျွန်တော်တို့ကတ်ဆတ်တမှုနဲ့လည်းတွေ့ဆုံတဲ့အချိန်မှာလည်းသူကကော်မတီနေနဲ့ဟိုကညှိနှိုင်းလို့ဆောင်လို့အချိန်ပြည့်တဲ့အချိန်သူတို့နေလည်းပြောကြမှရှိပါဘူးဆိုတဲ့ပုံစံမျိုးပြောခဲ့တာအချိန်အတွက်ကြောင့်ကျွန်တော်တို့ဘက်ကလည်းဒီပြဿနာရှိနိုင်လောက်တဲ့နေရာတွေကတနည်းနည်းအားရှိတယ်ပေါ့နော်အဲ့လိုနေရာမျိုးတွေနဲ့ကျွန်တော်တို့သူတို့နဲ့တင်ပြပြီးတော့ကျွန်တော်ညှိနှိုင်းပါပေါ့နော်အမှန်ကတော့ကျွန်တော်တို့ကနေကြီးပိုင်းခြားမှုအရာကျွန်တော်တို့ငင်းကွာနေတာထက်ပေါ့နော်ဒီ COVID ကိုဥတည်ပြီးတော့ဒီ pandemic ကကိုယ်ရေးမှာအကုန်လုံးသူကပါဝင်ရဖို့တော့လိုတာပေါ့နော
် COVID-19 ကြိုက်ဖြစ်ရေးအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပူးပေါင်းကော်မတီက NCA လက်မှတ်ထိုးအဖွဲ့တွေနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့ကျွန်တော်ကကွေဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်း NCA စာချုပ်လက်မှတ်မရေးထိုးသေးတဲ့ဝမိုင်းလာအဖွဲ့ကခေါင်းဆောင်တွေနဲ့ဒီလ10ရက်နေ့ကကျိုင်းတုံမြို့မှာတွေ့ဆုံဆွေးနွေးပြီးရောဂါကူးတာထိန်းချုပ်ရေးဆိုင်ရာအထောက်အကူပစ္စည်းတွေပေးအပ်ခဲ့ပါတယ် တမရောကလည်းကိုဗစ်-19ရောဂါတိုက်ဖျက်ရေးကိုထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့နဲ့ထောက်ရညီချမ်းရေးအတွက်အကြံဖက်ဖွဲ့စည်းရေးရှိတဲ့နေရာဒေသတွေကအပကျန်းနေမျိုးတွေကိုမေလ10ရက်နေ့ကနေဩဂုတ်လ30ရက်နေ့အထိအပြည့်ခိုက်ရစေကြောင်ကြေညာထားပါတယ်။
ဒီကြေညာချက်မှာလက်ရှိတိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်မပါဝင်လာကြောင်းဝေဖန်တာတွေလည်းရှိနေပါတယ်။ကျွန်တော်မိုးစောပါရန်ကုန်မြို့ကနေတင်ပေးပို့တာဖြစ်ပါတယ်။ကိုဗစ်-19အဖြစ်များနေတဲ့မလေးရှားနိုင်ငံဆာလိုင်ယန်ဘက်မှာမြန်မာနိုင်ငံဘက်ကလာတဲ့ရိုဟင်ဂျာတွေနဲ့တရားမဝင်နေထိုင်သူတွေများလာကြောင်းအဝင်ထွက်ကန့်ကွက်ထားပြီးမလိုက်နာသူတွေကိုဖမ်းဆီးအရေးယူနေတဲ့သတင်းကိုပ Kobe Yoga Kitted to the Nyani Raja, Malaysia and Abainiga, Eri Niari Ma Peso B, Hansi Muri Locator, Nimalo the Mata and Yashi Walls of Minga Piobare.
Kodamia Ruinja Ma Su. ဒီနိုင်ငံကိုတောင်းဆိုတဲ့ဟိုအဲ့ဒါတော့နိုင်ငံရေးပိုင်းနေဆိုတော့ကျွန်တော်တို့သိရောအရင်ကနားမလည်ဘူးလားအလူဟာမျိုးလေးတွေတောင်းနေပါတယ်လို့ပြောတယ်အဲ့ဒါကအိုက်ဘက်မှာလောတောင်းကလောလောဆယ်ဘယ်လိုပြောမလဲဟိုမြန်မာနိုင်ငံသားတအူကပြီးစက်ပြီးတော့ဟိုဖြစ်တာတော့အိုက်ဘက်ကိုအခုဖြစ်တာလေအိုက်ဘက်ကအများဆုံးဖြစ်တာဆိုအိုက်ဘက်ကိုအနေအထားစဉ်းစားမှတ်ပြီးတော့အကုန်လုံးကျော်တောင်းချဘယ်လိ
ထောက်တဲ့သူအဖြစ်များနေပါရှင်ဟုတ်လို့စေအဝင်ထွက်ကတ်သက်ထားပြီးဆက်လက်ရသမာနေထိုင်နေတဲ့မြန်မာနိုင်ငံသားများနဲ့နိုင်ငံသားအလုပ်သမားတွေကိုတော့မေလ၁၀ရက်နေ့မှာဖမ်းဆီးခေါ်ဆောင်သွားပါတယ်မြန်မာနိုင်ငံဘက်ကနေလာတဲ့ရိုဟင်ဂျာတွေဟာတတိယနိုင်ငံနေမှာကုလသမဂ္ဂအစီအစဉ်နဲ့ခေါ်လုံဝင်ရဖို့အတွက်မလေးရှားနိုင်ငံကိုတဆင့်ခံရောက်လာကြတာပါမြန်မာအစိုးရဘက်ကတော့ရိုဟင်ဂျာ ပြောပါရဲအထောက်အထားမပြနိုင်သူတွေကိုတော့ဖမ်းဆီးတာဖြစ်တယ်ဆိုပြီးဖမ်းဆီးခံမြန်မာတွေကိုအကူအညီပေးနေတဲ့ဥတီဟာမမောင်ကပြောပါရဲမလေးရှားအစိုးရရဲ့ရောဂါထိ ंछ ုပ်ရေးအမိတ်
MCOရကန့်သက်စစ်မှုတွေကြောင့်နေရာပြောင်းလဲတွေလည်းရှိနေပါတယ်တရားမဝင်နေထိုင်သူတွေနဲ့ပတ်သက်လို့ကိုဗစ်အရေးပေါ်ကာလမှာနေရာပြောင်းဖို့ကတော့မလွယ်ကူသေးကြောင်းဥအောင်စုံမင်းကပြောပြပါတယ်နှလုံးစယ်တော့အစိုးရဘက်ကရှိနေလို့တော့မရသေးဘူးအမှမလို့လဲဆိုတော့ဒါကဟိုဒီဘက်သက်ဆိုင်ရာဒီနိုင်ငံရဲ့အစိုးရအဖွဲ့အစည်းနဲ့ပြန်ပြီးတော့ဟိုညှိနှိုင်းဆောင်ရွက်မှသာဒါတရားဟိုဘောနော်ဆွေးဆ
လုံးစဲတော့အဲ့ဒီအခြေအနေလုံးလုံးစဲမရှိသေးဘူးဆိုတော့ဒီ immigration ဒီဘက်ကမလေးရှား immigration ဘက်ကအရင်ဒီပို့ဒီပရိုဂရမ်လိုမျိုးဖြတ်ဖွင့်ပေးတာမျိုးအလိုတခုခုအလိုအစွဲရနဲ့နှိမ့်နှံပြီးတော့အလိုဟာလောက်တာမျိုးဖြစ်လာမှသာဒီကလေးတွေကိုကူညီပေးနိုင်မှာပါခင်ဗျာဒီပုံစံတိုင်းဆိုတော့ဟိုသူတို့ကတရားမဝင်ဘာဖြစ်နေတဲ့အခြေအနေမျိုးဆိုတော့ဒီလိုပြန်ပို့ရဆိုတော့နည်းနည်းလေးအခက်အခဲရှိပါတယ်ခင်ဗျာဟုတ်သူတို့ကိုယ်တိုင်သူ overseas ဆိုတော့အလုပ်ကံရလဲအလုပ်ရှင်တွေကလည်းဒါကိုမချောက်ပန့်ဘူးလေမချောက်ပန့်တော့ကြတော့ဟိုအင်္ဂါကအစားသူတို့ဟာသူတို့ဟိုဟိုဘယ်လိုပြောမလဲသူတို့ကသူတို့ season နဲ့သူတို့ဆိုတော့ကွန်ကြက်စိတ်ကအရင်များတယ်အလုပ်ကံရလည်းမရှိတော့ဘူးသူတို့ကရက်ပြီးအရင်ခက်ခဲနေရပါဘောနော်အလုပ်ရှင်တွေနဲ့ပြန်နေကြတာပါဗျာဟုတ်
COVID-19 ရောဂါကြောင့်ကူးစက်သူ 6,000 ကျော်ရှိနေတဲ့မလေးရှားနိုင်ငံမှာရောဂါထိန်းချုပ်ရေးအတွက်တားဆီးကန့်သတ်မှုတွေကိုတော့အစိုးရကဂျွန်လ9ရက်နေ့ထိနောက်ထပ်သတင်းလေးပတ်သက်တမ်းတိုးလိုက်ကြောင်းကိုလည်းမလေးရှားဝန်ကြီးချုပ်ကနေလ10ရက်နေ့မှာကြေညာထားပါတယ်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
COVID-19 ကာယရောဂါကာလအတွင်းအင်ဒိုနီးရှားနိုင်ငံကလူစီကားတဲ့ကုန်စည်စည်တချို့မှာတော့ရောင်းသူဝယ်သူနှုန်းနှစ်ဖက်အဆင့်ပြောင်းစီစဉ်ပေးထားတဲ့အကြောင်း Rider Selling ကိုအခြေခံပြီးတော့ကျွန်မနိုင်ငံတင်ပြပါမှာပါ COVID-19 ကာယရောဂါခရီးကြောင့်အင်ဒိုနီးရှားနိုင်ငံမှာစီးပွားရေးလုပ်ငန်းအတော်များကိုအစိုးရကပိတ်ခိုင်းထားတဲ့အချိန်မှာဂျာဗာကျောင်းလယ်ပိုင်းကဈေးတစ်ခုကတော့ပြဟပြမဈေးထွက်ရမှုစီစဉ်ပေးခဲ့ပါတယ်ဈေးဆိုင်တစ်ခုနဲ့တစ်ခုအနည်းဆုံး3မိအကွာမှာဈေးရောင်းကြတာပါကိုရိုနာဗိုင်းရပ်စ်ကိုခံထားသူရှိဦးရှိတဲ့ဆလာတက်မျိုးကဈေးထက်ကဈေးတယ်ရှိရသောနဲ့ဈေးဝယ်အလုံးနှကောင်းစည်းတွေတက်ကြသလိုတယောက်နဲ့တယောက်ထိတွေ့မှုကလည်းရှောင်ရှားဖို့ဈေးအုပ်ချုပ်ရေးအဖွဲ့ကညွှန်ကြားထားပါတယ်ဈေးထဲမှာလက်ရှိတဲ့နေရာတစ်ခုကိုလည်းထားပေးပါတယ်။ကုန်စည်တဲ့တယောက်ကတော့အခုလိုစီစဉ်ပေးတာကိုသဘောကျနေပါတယ်။အခုလိုပေးထားတဲ့စီစဉ်တိုင်းကျွန်တော်လိုက်နာသွားမှာပါ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အားလုံးဒီအချိန်မှာစိတ်ချလက်ချနဲ့အယောင်းဝယ်နိုင်ဖို့လိုပါတယ်လို့ပြောဆိုသွားတာပါ။ Indonesia နိုင်ငံမှာ COVID-19 ရောဂါကူးစက်သူ 14,000 ကျော်ရှိပေမဲ့တနင်္ဂနွေအတိုင်းအတာနဲ့အတော်အလာကမ်းမထားပါဘူး။ဒါပေမဲ့လည်းမြို့တော်များမှာတော့မလို့အပ်တဲ့အင်ဂျင်မထွက်ဖို့လူချင်းချင်းခက်ခွာနေဖို့အမိန်ထုတ်ပြန်ထားသလိုစီးပွားရေးလုပ်ငန်းတွေကိုလည်းပိတ်ခိုင်းထားပါတယ်။ကယောဂါကာကွယ်တာစီရင်အလားတူဆောင်ရွက်ချက်တွေချမှတ်ထားတဲ့မြို့တော်ချက်ကတာနဲ့ကရဲ့ဒီပုတ်ခမျိုးကကုန်စင်ကြီးတစ်ခုမှလည်းအလွယ်တကူဈေးဝယ်နိုင်ဖို့ဈေးဆိုင်တွေကိုလဟပြင်းနဲ့နေရာချထားပေးပါတယ်။ဈေးအုပ်ချုပ်ရေးအဖွဲ့အကြီးအကဲရာနေမိုလာယန်ဂတ်ကအခုလိုပြောပါတယ်
။ dan pengunjung pasar pagi wajib menggunakan
ဒီမှာရောင်းဝယ်သူအားလုံးနှာခေါင်းဈေးတွေတားပါတယ်။အလုံးလက်ကိုဆက်ပြန်တဲ့တေချာဈေးဖို့လည်းလိုပါတယ်။ဈေးထက်မှလက်ရှိတဲ့နေရာတစ်ခုကိုလည်းတက်ဆိုင်ကစီစဉ်ပေးထားတာပါ။သူတို့လက်တွေကိုမကြခဏမစေနိုင်မှုဆိုရင်လက်တန့်စီတွေတုံးဖို့ပြောထားပါတယ်။ဈေးတွေတူနဲ့တူနည်းနည်းကပ်ကပ်မရှိအောင်လည်းစီစဉ်ထားပါတယ်။တယောက်နဲ့တယောက်ထိတွေ့ဆက်ဆံတာမျိုးမဖြစ်ရပါဘူးလို့ပြောဆိုသွားတာပါ။ဈေးဝယ်အလုံးနှာခေါင်းစီးတွေတက်ဖို့ဒေသနာတာဝန်ရှိသူတွေရဲ့အမိန့်ကိုဒီကဈေးရောင်းဈေးဝယ်အလုံးလိုက်နာကြတာကိုလည်းတွေ့ရပါတယ်။ဈေးဝယ်သူကအခုလိုပြောပါတယ်
။ Atau rentu itu sudah saya lagi itu bersama dengan ada tanggung jawab bersama.dalam rangka
COVID-19 ရောဂါပြတ်မသွားဖို့လူတိုင်းမှာတာဝန်ရှိတဲ့အတွက်ဒီကအစီအမံစီကံအားလုံးကိုလူတိုင်းလိုက်နာဖို့လိုပါတယ်လို့ပြောဆိုသွားတာပါ။ Indonesia နိုင်ငံမှာနေ့လနောက်ပိုင်းကျရင် COVID-19 ရောဂါကူးစက်မှုအမြင့်ဆုံးရောက်လာနိုင်တယ်လို့တာဝန်ရှိသူတွေကခန့်မှန်းထားပြီးတော့ဒုတိယအကြော်ကူးစက်မှုတွေကိုအအောင်မြင်မြင်ရှောင်ရှားနိုင်မယ်ဆိုရင်တော့ရှင်းလာသေးလောက်ကြရင်အခြေအနေတွေထိန်းချုပ်နိုင်လိမ့်မယ်လို့လည်းမျှော်မှန်းထားတာဖြစ်ပါတယ်။ကျမနောင်လောပါ
ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်ရခိုင်မြို့သားပါတီ ANB ဒုဥက္ကဋ္ဌပါဝင်မြို့နယ်စီမံသားရဲကော်မတီဥက္ကဋ္ဌနဲ့ဥက္ကဋ္ဌဟောင်းတို့ကိုဖမ်းဆီးရေးယူခံရတဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။ကျွန်တော်တက်နိုင်ပါ။အကြမ်းဖက်အဖွဲ့အစည်းဖြစ်အစိုးရကတမတ်ကြီးညာထားတဲ့ AA ရခိုင်တဲ့နကိုင်ဖွေးနယ်ဆက်ဆက်တွေဆိုပြီးအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်50ကကြီးနဲ့ဖမ်းဆီးရေးယူတာလို့သိရပါတယ်။ရခိုင်တောင်ပိုင်းတောင်ကုန်းမြို့နယ်ရခိုင်မြို့သားပါတီဒုဥက္ကဋ္ဌဦးဝေတောင်ကိုအာဏာပိုင်တွေကဒီကနေ့မနက်ပိုင်းကဖမ်းဆီးခံခဲ့ရတယ်လို့ရခိုင်မြို့သားပါတီကတာဝန်ရှိသူတူကပြောပါတယ
်။ကိုနာလေးစီလောက်ကဖမ်းပါတယ်။အာသူ့အိမ်မှာလာပြီးဖမ်းဆော့တယ်လို့သူမိသားစုကပြောပါတယ်။အဲလိုလိုတော့ပြောဆော့တာတော့မရှိပါဘူး။ခဏမင်းပြန်ပြန်ရှိတယ်ဆိုပြီးတော့ခေါ်သွားတယ်လို့ဒီလိုပဲပြောပါတယ်။အာရှင်းနေလို့မလို့ထင်ပါတယ်ဟုတ်ကဲ့ပါ။
အခုလိုတရဝင်းနိုင်ငံရေးပါတီကခေါင်းဆောင်တဦးကိုအကြောင်းမကြားပဲထိုင်စီတာဟာပါတီကိုချင်းချောက်တာဖြစ်တယ်လို့ရခိုင်မျိုးသားပါတီပြောခွင့်ရဥခိုင်ဒီဆိုကပြောပါတယ်။
ဘလို့ကြောင့်ဖမ်းနေဆိုတာကျွန်တော်တို့ပုံပတ်ပုံကတူတူထက်တယ်။ဘာလို့လဲဆိုတော့ကျွန်တော်တို့နိုင်ငံရေးပါတီတွေကတော့ကနိုင်ငံရေးအလုပ်ကိုပဲလုပ်တယ်။တရားဝင်နိုင်ငံရေးအလုပ်ကိုပဲလုပ်တယ်။အဲ့ဒီလုပ်တဲ့အပေါ်မှာဒီလိုဖမ်းတော့စီလာလုပ်တဲ့ဆိုတာဟာတို့ကရခိုင်မျိုးသားပါတီကိုချင်းချောက်တဲ့သဘောလိုပဲကျွန်တော်မြင်ပါတယ
်။ဒါပြင်တန်ကုန်းမြို့နယ်စေဘင်သာရေးကော်မတီဥက္ကဋ္ဌဦးဇေယျကျော်နဲ့ဥက္ကဋ္ဌဟောင်းဦးဆန်းငွေတို့ကလည်းမနေ့ကဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့ဦးဇေယျကျော်ရဲ့ရှင်းနေတော်တင်ဒီမောင်ကပြောပါတယ်။
အခုလောလောဆယ်ကကိုဇေယျကျော်ဟာအမတောင်းဝန်းမျိုးနမှုရဲ့ SC ရဲ့ဇက်ကွက်လူကြီးရဲ့မိကြီးရာလေးရှိလို့ပါဆိုပြီးတော့ခေါ်သွားတာပေါ့နော်။လာခေါ်သွားတာ။လာခေါ်သွားပြီးတော့မနေ့24နာရီကျော်တဲ့အချိန်ထိသူတို့အတိုင်းကျလဲမခွင့်ဘူး၊ရမှာလဲမယူဘူး။မယူတော့ကျမတို့ကတော့တွေ့ရဲ့။အတွေ့မပေးဘူး၊အတွေ့မခံဘူးပေါ့။အတွေ့မခံတော့မခံမဲနဲ့ဦးတောင်းကိုထပ်ဖမ်းတယ်။ထပ်ဖမ်းပြီးတော့မှဒီနေ့မနေ့ကျတော့ဥဝေတောင်းကို9နာရီခွဲမှထပ်ဖမ်းတယ်ထပ်ဖမ်းပြီးတော့သူတို့တော့ကိုတမှုနဲ့အနေနဲ့အမှုဖြစ်လိုက်တာ
လက်ရှိဖမ်းဆီးခံထားရတဲ့ရခိုင်မျိုးသားပါတီဒုဥက္ကဋ္ဌပါဝင်3ယောက်ကိုအကြမ်းဖက်တိုက်ခိုက်ရေးဥပဒေပုံမှန်50ကကြီးနဲ့တောင်ကုန်းမြို့နယ်ဘူးရွှေမော်ကျေးရွာဥက္ကဋ္ဌဦးမောင်ဆန်းကတရားလိုလုပ်ပြီးတော့အမှုဖွင့်ထားတာဖြစ်ပြီးဖမ်းဆီးခံရသူတွေကိုရန်ကုန်ကိုခေါ်တော်တယ်လို့ဦးဇေယျကျော်ရဲ့ရှင်းနေတော်တင်ဒီမောင်ကပြောပါတယ
်ဟုတ်ဝန်ကြီးလုံးလုံးဇေယျကျော်လေးအကြမ်းဖက်တိုက်ခိုက်ရေးဥပဒေ50ကကြီးနဲ့ရမန်ယူရပါတော့အဲရမန်ယူရဆိုတော့သူရဲ့အမှုကပုံမှန်ရဆိုရင်အေးတေးရေမှန်ယူရမှာလေအေးဒါမှမဟုတ်သူကကြတော့ဟိုဒီမှာတက်ပြီးမစ်တာကဘယ်လိုသဘောလဲတော့မသိဘူးပေါ့နော်မနဲ့မူလီဂျုံးဆွေရသူကရေမှန်ယူပြီးချက်ချင်းခေါ်ပြီးတော့ချက်ချင်းရန်ကုန်အခုတတိယရတော့ရန်ကုန်ကိုခေါ်သွားတယ်လို့တော့ကျွန်တော်တို့သိရတယ်ပေါ့အိုးရခိုင်ယူဘွားနေဖြတ်သွားချက်နေတယ်လို့တင်းတော့ရတယ်
ရခိုင်ပြည်နယ်အတွင်းမှာအစိုးရတပ်နဲ့ရခိုင်တဲ့နိုင်ငံရဲ့ဖွေးတို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေအတွင်းမှာ NDT ပါတီဝင်တွေလွှတ်တော်ကိုယ်စားလှယ်တွေကိုအေအေဖွေးကဖမ်းဆီးခဲ့တာရှိသလိုတပ်မတော်ဖက်ကလည်းဒေသခံတွေကိုမကြာခဏဆူဆူလိုဖမ်းဆီးစစ်ဆေးတာတွေရှိနေပါတယ်ရခိုင်ပြည်ပခတ်တင်းရေးကြတဲ့တင်းသမားတို့ချို့ကိုလည်းအကြမ်းဖက်ပုံမှန်နဲ့ဆွေးရှက်တင်ရေးယူကြတယ်လို့ရှိခဲ့ပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတင်းပေးပို့ထားပါတယ်
ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့
အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒီလက်ဆောင်ကဏ္ဍမှာစေတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်လာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာယူတာကိုပြီးသွားရယ်နော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရိုက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာယူတာနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bamiset@news.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bamis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော့ဆင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင်
ကိုရိုနာဗိုင်းရပ်စ်ကြောင့်မြန်မာနိုင်ငံမှာစေဟုံးကာလတွေကိုဖြတ်တန်းနေရချိန်မှာပြည်တွင်းကတနင်္လာပိုင်းစီးပွားရေးလုပ်ငန်းတွေရဲ့လက်ရှိစီးပွားရေးအခြေအနေကတော့ဆိုရင်နေရတဲ့အခြေအနေတရက်ကိုရင်ဆိုင်နေရပြီလို့ဆိုပါတယ်။ဘလို့ရင်ဆိုင်ကြုံတွေ့နေရသလဲဆိုတာကိုကြည့်ကြရအောင်။ကမ္ဘာ့ကယောဂါဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေကိုမတ်လ23ရက်နေ့မှာစတင်တွေ့ရှိခဲ့ပြီးနောက်မှာတော့မြန်မာနိုင်ငံမှာယောဂါပြန့်ပွားမှုကိုထိန်းချုပ်လိုတဲ့အနေနဲ့အစိုးရကလူစုလူဝေးဖြစ်ပေါ်စေမှုကိုထိန်းချုပ်လိုက်တာပြည်သူအများစုကို stay home ကာလအနေနဲ့ဧပြီလနဲ့မေလ15ရက်နေ့ထိစောင့်ကြည့်ကာလတွေဖြစ်သတ်မှတ်ပြုလုပ်ခဲ့ပါတယ်။အဲဒီလိုပြုလုပ်ဆောင်ရွက်ခဲ့တဲ့အတွက်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း200အောက်မှာပဲရှိနေခဲ့ပြီးတော့ယောဂါကူးစက်မှုကိုလည်းအတန်အသင့်ထိန်းချုပ်နိုင်ခဲ့ပါတယ်။အထက်ကလည်းတနိုင်တပိုင်းစီးပွားရေးလုပ်ငန်းလေးတွေကရပ်တန့်ထားတဲ့အတွက်စီပွားရေးဆိုင်ရာထိခိုက်မှုတွေလည်းရှိလာတာကိုတွေ့ရပါတယ်။စပင်းညဆိုင်ဖွင့်ထားတဲ့ကိုရဲမြင့်ကလည်းဧပြီလကနေမေလ15ရက်နေ့ထိဆိုင်ပိတ်ထားရတဲ့အတွက်ဝင်ငွေမရှိဘဲနဲ့ကုန်ကြမ်းစိတ်တွေပဲများနေတာမို့စားဝတ်နေရေးကတနေ့ထက်တနေ့ပိုခက်ခဲလာတယ်လို့ဆိုပါတယ်
။ COVID-19 ဖြစ်သွားတော့အလုပ်တွေကလည်းပိတ်ထားရတာပေါ့အလုပ်တွေပိတ်တော့ပထမစီးပွားရေးကလည်းဝင်ဝင်မရှိတော့ဘူးဝင်ဝင်မရှိတော့ခက်ခက်ခဲခဲနဲ့ချွတ်ချန်ချေတာစားနေရတာပေါ့ဒါလိုပဲ
ရန်ကုန်မြို့မှာလက်ဖိဆိုင်ဖွင့်ထားသူကလည်းဆိုင်ကိုဖွင့်ခွင့်မရှိတဲ့အတွက်ပါဆယ်စနစ်နဲ့ရောင်းချပေးနေတာရက်ရှည်လာတာနဲ့အမျှဆိုင်ရဲ့ဝင်ငွေကိုထိခိုက်လာတဲ့အတွက်ဆိုင်ကန်းငှားကအတွက်စိုးရိမ်မိကြောင်းကိုဗစ်ကာလအလွန်တွေမှာတော့ဝင်ငွေအခြေအနေပိုကောင်းလာနိုင်ဖို့ကိုမျှော်လင့်မိနေတယ်လို့ပြောပါသေးတယ်
ဆိုင်ရတော့ဒီမပိတ်တာလည်းကြာပြီလေဒီပိတ်တာပြီမဲ့ခုနပါစလီပဲရောင်းလို့ရတာပေါ့ဆိုင်မထိုင်းတော့ပြီလို့ရောင်းချခွင့်လည်းမရှိတာပေါ့ကျွန်တော်ကတော့ဆိုင်ရတာဥမာ6လတစ်ချိန်ပေးတာလို့မျိုးခုကျတော့တလတစ်ချိန်နဲ့နလတစ်ချိန်ကိုအဲ့လိုပေးရတယ်လို့ပြောတာ
ရန်ကုန်မြို့ကပြည်သူချို့ကတော့မေလ3ကစတင်ပြီးတော့စားဝတ်နေရေးအတွက်လုပ်ငန်းငွေကိုပြန်လည်ဝင်ရောက်လာခဲ့သူတွေရှိလာခဲ့ပါတယ်စားဝတ်နေရေးအတွက်အိမ်ပြန်ထွက်ပြီးတော့ရှာရဖွေရပေမဲ့အရင်လိုဝင်ဝင်မျိုးမရရှိသေးဘူးလို့ရန်ကုန်မျိုးကအငှားရင်မောင်းအောင်ဆန်းဝေကပြောပါလေ
။လက်ဆောင်ထောက်ဝက်ပဲကြတာပဲရှိတာအဆင်ပြေပါ။တောင်းရရင်အခု2000တော့ရတာမို့ဒီကနေ့တော့။ဒီတရောင်းနဲ့ရဝယ်ပါတာခီးတယ်အများကြီးတွေမပါဘူ
း။နိုင်ငံတော်အတိုင်းအမြံဒေါ်အောင်ဆန်းစုကြည်ကလည်းရန်ကုန်မြို့ထဲမှာအသွားလာတွေပြန်များလာတာကိုသိရတဲ့အတွက်ကျန်းမာရေးဆိုင်ရာစီကန်းတွေကိုတော့အထူးလိုက်နာပေးဖို့လိုအပ်ကြောင်းကိစ္စအမျိုးမျိုးကြောင့်ဥပမာအလုတ်ကင်နဲ့ပတ်သက်ပြီးအိမ်ပြန်ထွက်ဖို့လိုအပ်တာကိုသူမအနေနဲ့နားလည်မိကြောင်းဒါပေမဲ့လည်းပုံမှန်အခြေအနေမရောက်သေးခင်မှာတော့အိမ်မှာနေပြီးဖို့တိခံပေးဖို့ ਨੇကိုဗစ်မပြန့်ပွားရေးအတွက်အတက်နိုင်ဆုံးမတ်စတီကိုစနစ်တကျနဲ့ညီလန်းမှန်ကန်စွာတက်ဆင်ပေးဖို့အတွက်အားပေးတိုက်တွန်းခဲ့တဲ့ post ကိုသူမရဲ့ Facebook page မှာမေလ6ရက်နေ့ညနေပိုင်းမှာရေးတင်ခဲ့တာကိုတွေ့မြင်ရပါတယ်လက်ဖိဆိုင်လုပ်ငန်းရှင်ကိုဘိုကြီးကလည်းအစိုးရရဲ့သတ်မှတ်ချက်နဲ့ဒေါ်အောင်ဆန်းစုကြည်ရဲ့လမ်းညွှန်ချက်တွေတိုင်းနေထိုင်ကြောင်းခုလိုပြောပါတယ်
အစိုးရတမတာတွေဆိုင်နေပါပြီပိတ်ရမယ်ဆိုပိတ်ကြလိုက်တာလို့ပေါင်းကျင်တဲ့သိဆက်တွေမရှိအောင်နေကြရပါတော့။ဘုဒ္ဓနဲ့တော့ကိုဗစ်မဖြစ်ခင်တော့ရှိတယ်ပေါ့ကိုဗစ်ဖြစ်တဲ့ကကြောင့်နန်းလည်းမရှိတော့တာပေါ့။သ တော့ရွာပြန်ကုန်ကြပါတယ်။ဘာသူဆက်တဲ့လင်းနဲ့သူတော့စီးကြမှာပါပဲအဲကြိုင်တော့သူတို့ပြန်ကုန်လဲခေါ်အောင်မှာပေါ့နည်းနည်းတော့မိသားစုလည်းရှိတာဟုတ်ကိုပိကက်ဖြစ်နေတဲ့နောက်ကိုကြီးလည်းအလိုသူညာနဲ့အစဉ်ပြေလိုပဲကြည့်ပြီးဆက်ဆံလွှားလာလှုပ်ရှားနေရတာပဲ
အပြင်ထွက်ပြီးတော့အလုလုနေရတဲ့သူတွေအနေနဲ့စားဝင်နေရေးကြောင့်သာအိမ်ပြင်ထွက်ရတာဖြစ်ပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှာကိုလည်းစိုးရိမ်နေတဲ့အတွက်ကျန်းမာရေးဆိုင်ရာစီကန်းချက်တွေကိုတော့စနစ်တကျနဲ့လိုက်နာနေကြောင်းကိုအောင်ဆန်ဝေကပြောပါတယ
်ဆိုတော့ကိုတော်စီဆောင်းလာတဲ့ဒီပြည်တယောက်စီဝါရဲ့ကောက်ချန်နဲ့
ပြည်သူများစုကတော့ယောဂပိုးကူးဆက်ခံရမှာ ው စိုးရိမ်စေဖြစ်နေတဲ့အတွက်အတက်နိုင်ဆုံးအပြင်မထွက်ဖင်းနဲ့ဆိုင်မဖွင့်မဲနေတဲ့သူတွေလည်းရှိနေသေးဖြစ်ပါတယ်
။ခက်ခဲနေနေပေါက်တယ်ပြ။ဖိုးပြိတက်ကတော့ကိုယ်စီပြန်လာခြင်းလည်းလာပါအောင်မလာလို့သူများစီမှာညံ့နေတဲ့လူလည်းညံ့ညံ့မအောင်ကိုကတော့ယောဂအခြေအနေကြောင့်နားတော့ရုန်းကန်မှာပေါ့။ကိုဗစ်ကာလမှာတော့မိသားစုကတော့အတက်နိုင်ဆုံးအိမ်မှာပဲနေကြတာပေါ့အိမ်ထဲကအိမ်နဲ့တိတ်မထွက်ကြဘူးပေါ့လုပ်ငန်းရှိမှလုပ်ရရရှိမှတာအပြင်ထွက်ခိုင်းဈေးဝယ်တာတော့ပဲပေါ့အပြင်ထွက်ကြံတာတော့အိမ်ထဲမှာပဲနေကြတော့ရောဂါမဖြစ်အောင
်လက်ရှိအချိန်မှာတော့မေလ6ရက်နေ့ကစတင်ပြီးတော့ COVID-19 တန်လျာရှိလူနာတွေကိုဖော်ထုတ်နိုင်ရေးအတွက်အင်းစိန်မြို့နယ်အတွင်းမှာတအိမ်တက်စင်းကွင်းစင်းစစ်ဆေးခြင်းတွေပြုလုပ်ခဲ့သလိုကျန်းမာရေးဝန်ထမ်းတွေကအိမ်တွေအထိလိုက်လံပြီးတော့ကျန်းမာရေးဆိုင်ရာစစ်တမ်းကောက်ခံခြင်းများပြုလုပ်ခဲ့ပါတယ်။မေလ9ရက်နေ့ကစတင်ပြီးတော့တည်ယူပို့ဆောင်ရေးလုပ်ငန်းတွေ၊ဟိုတယ်မိုတယ်တည်ခိုခန်းလုပ်ငန်းတွေအပါအဝင်အများပြည်သူဆိုင်ရာဝန်ဆောင်မှုလုပ်ငန်းတွေကိုပြန်လည်ဖွင့်လှစ်ခွင့်ပေးလိုက်ပြီးတော့အဆိုပါလုပ်ငန်းတွေကိုဖွင့်လှစ်ခြင်းပေါ်မှာကျန်းမာရေးဆိုင်ရာစစ်ဆေးမှုတွေကိုပြုလုပ်သွားပြီးလိုက်နာခြင်းရှိမရှိစစ်ဆေးသွားမယ်လို့သိရပါတယ်ရှင်။ကျမမေသချန်ဟိမမြင်မခမီဒီယာကနေ VOA ကိုတင်ပြပို့လိုက်တာပါ။
သောရှင်များရှင်ကျမတင်ကြီးထိုက်ပါဒီသတင်းပါစီးပွားရေးကဏ္ဍမှာတော့ဥရောပသမ္မဂ EU ကမြန်မာနိုင်ငံကိုငွေကြေးခဝါချတဲ့နိုင်ငံတွေစီးရင်မှာထည့်သွင်းလိုက်တာမှာမြန်မာစီးပွားရေးဖွံ့ဖြိုးရေးအပေါ်ထိခိုက်တက်ရောက်မှုရှိနိုင်တဲ့အကြောင်းတင်ပြမှာပါ EU ရဲ့သတ်မှတ်ချက်ကြောင့်မြန်မာနဲ့ EU နိုင်ငံတွေကြားကုန်သွယ်ရေးအပေါ်မှာရော EU နိုင်ငံတွေရဲ့မြန်မာနိုင်ငံတွေဖွံ့ဖြိုးရေးလုပ်ငန်းတွေမှာပါအနည်းနဲ့အများတုံ့ဆိုင်မှုဖြစ်သွားနိုင်တယ်လို့စီးပွားရေးလုပ်ငန်းရှင်နောက်ဟန်ဂေရီနိုင်ငံရဲ့မြန်မာဆိုင်ရာဂုဏ်သူးဆောင်ကောင်စစ်ဝင်ချုပ်လည်းဖြစ်တဲ့ဒေါက်တင့်တက်လွင်ကသုံးသပ်ထားပါတယ်ရှင
်အမေရိကန်ဆိုင်ရာကြေကြောင်းချင်းဆိုင်ရာစစ်ဆေးမှုပို့ပြီးတော့ဟိုကတိကျလာမယ်ဟိုနောက်ပြီးတော့ဒီမြန်မာပြည်ဘက်ကနေပြီးတော့ပြန်ပြီးတော့ trading လုပ်တဲ့အခါမှာပေးချေတဲ့ငွေရဲ့ source တွေပေါ့နော်ဘယ်ရရရေဟိုဟိုအရင်ကဆိုလို့ရှိရင်တော့ဒါပေါ်ပေါ်လေးပဲဒါကုန်ငွေကနေပြီးတော့ဒါဝင်နေဝင်ငွေပါဆိုလို့ရှိရင်သူကဘယ်ရနေဝင်လာလေဒီလုပ်ငန်းကဘာလုပ်ငန်းလေပြီးတော့ဘယ်လိုနေချိတ်ဆက်လုပ်ဆောင်နေရလဲဆိုတော့ဒီငွေကုန်းနေအများကြီးဖြစ်လာနိုင်တာပေါ့နော်ဒီပိုင်းလေးတွေမှာတော့ဟိုအထက်ထဲကြီးဖြစ်သွားနိုင်တာပေါ့နော်
ဥရောပသမ္မဂ EU ကနေပြီးတော့မြန်မာနိုင်ငံကိုဟိုငွေကြေးခွာချတဲ့နိုင်ငံဆိုပြီးတော့သတ်မှတ်ပြီးတော့စီးရင်သွင်းပါတယ်ရှင်။ဆိုတော့ဒီကိစ္စကဒီမြန်မာနိုင်ငံတွင်းကဗန်နီနဲ့မဖြစ်မနေကိုဟိုချိတ်ဆက်ပြီးတော့အလုံးလုံးနေကြရတဲ့မြန်မာစီးပွားရေးလုပ်ငန်းတွေအပေါ်မှာဘလောက်ရိုက်ခတ်တက်ရောက်မှုရှိနိုင်မလဲ
။တို့ဒီစီးပွားရေးဒီဗန်နီနဲ့ဆက်ဆက်လုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းရှင်တွေရဲ့ငွေကြေးဆိုင်ရာအပြပြောင်းမှုတွေဘိုင်းမှာသူတို့စစ်ဆေးနေနောက်တစ်ခုကကြတော့ EU သမ္မဂရဲ့ funding ပေါ့နော်သူတို့ရဲ့ထောက်ပံ့ကြေးတို့ရန်ပုံငွေတို့ဒီသူတို့ရဲ့ဟိုစာ project ဟိုစာ development fund တို့ပါတို့ဒါတွေကိုတော့ဒီလိုမျိုးသူတို့ရဲ့ဒီ sanction လုပ်ထားတဲ့ဒီ ban တွေနဲ့ချိတ်ဆက်တဲ့စီးပွားရေးလုပ်ငန်းတွေအားဆိုလို့ရှိရင် EU နိုင်ငံမှာတွားပြီးတော့ရရှိဖို့အခွင့်အလမ်းတွေရန်နေပါပါမှာနော်ဒါ EU ကဆက်ဆေးပြီးတော့မှ EU သမ္မဂရဲ့ထောက်ခံချက်နဲ့မှဒါရကောင်းရနိုင်နေဆိုတော့ဟိုတာမန်တမားရိုးကြဒါတွားနေရေပုံစံအနေနဲ့ခွဲထွက်သွားပြီးတော့စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့တော့ဒီငွေကြေးပြင်ပအနေနဲ့ပြီးတော့နိုင်ငံတကာရဲ့ထောက်ပံ့တဲ့အပိုင်ဥရောပရဲ့အပိုင်ပေါ့နော်အဓိကဆိုလိုတာတော့ဥရောပအပိုင်ထောက်ပံ့တဲ့အပိုင်တွေမှာတော့ဟိုပန်ဒီဖြစ်သွားတာတော့လုံးဝမရတော့တာတော့ဒီလိုအခြေအနေမျိုးလေးတွေတော့ဖြစ်လာနေတာပေါ့နော်
ဆိုတော့ EU နဲ့ဖက်ဆက်လုပ်နေတယ်ဆိုတော့အထည်ချုပ်ကတော့များမယ်ထင်ပါတယ်တခြားရောဘယ်လိုကဏ္ဍမျိုးတွေရှိပါသေးလဲအများစုပေါ့ဒီမြန်မာနိုင်ငံအတွင်းမှာ
ရှိပါရဲ့သူကအခုလက်ရှိမှာဆိုလို့ရှိရင်ဒီအထည်ချုပ်တစ်ခုလည်းမဟုတ်ဘဲနဲ့ဥမာ GIZ ပေါ့နော် GIZ လိုမျိုးဒီဂျာမနီကနေလာပြီးတော့ဒီဟိုဟာပေါ့ NGO လိုမျိုးပေါ့နော်ဒီသူတို့ non profit organization မျိုးကြီးဟိုဘယ်လို community လို့အဖွဲ့အစည်းတွေဆိုလို့ရှိရင်မြန်မာပြည်ကဒီစီးပွားရေးလုပ်ငန်းအသေးလေးတွေကိုသူတို့ကဟိုရှေ့ဆောင်လမ်းပြလုပ်ထားတာအများကြီးရှိရပေါ့နော်ဒီသူတို့စိုက်ပျိုးရေးဆိုင်ရာနည်းပညာပေးဝေတာ coffee လုပ်ငန်းအဲနောက်ပြီးတော့မွေးမြူလုပ်ငန်းနောက်ဆက်ချုပ်လုပ်ငန်းဒါအခြေခံတွေကိုသင်ပေးတာတို့ microfinance ပေးပြီးတော့တို့ဒါဖွံ့ဖြိုးရေးဟိုထူထောင်ပေးတာတို့တချို့ infrastructure ဘိုင်းတွေမှာတို့ငွေကြေးဆိုင်ရာအထောက်ပံ့ပေးတာတို့ဒါကတော့ဟိုလုံးဝချက်တန်သွားတာပေါ့နော်ဂျာမီနေနေရတော့ GIZ ကိုဆက်လက်ပြီးတော့အခုအစ်စ်ပေါ့အဟောင်းတွေကိုတော့ပြီးဆုံးအောင်တို့ဆက်သွားပြီဒါပေမဲ့ GIZ ကနေပြီးအစ်စ် project တွေကိုလုံးဝချပြီးတော့မှမဟုတ်တော့ဘဲနဲ့ဥရောပတက်မကပါပဲဒါယူစစ်စစ်ပြီးတော့မှအဆက်ချပြီးခြင်းလဲချပြီးမဲ့ရက်ဆိုင်ထားရင်ရက်ဆိုင်ထားမယ်နော်ဒီအခြေအနေမျိုးတွေဖြစ်သွားတာအဲ့ကြတော့ GIZ တစ်ခုတည်းသာဒါဥပမာပြောပြီးနေကျန်းလဲဆိုလို့ရှိရင် Hungary နိုင်ငံအနေနဲ့ဆိုရင်ငါးလုပ်ငန်းတို့ခုစံစဘာလုပ်ငန်းတို့နောက်coffee ပြီးတော့ machinery ပြီးလို့ရှိရင်ပလိတ်ဆန်အစာထုတ်လုပ်ငန်းဟိုနောက်ပြီးတော့ water treatment ဟိုအဲ့လို project တွေကိုဒီ Hungary ဒါမကဘဲနဲ့ check နိုင်ငံကြီးနောက်ပြီးတော့Belgium ဒီအပိုင်းကလူတွေကမြန်မာပြည်ကလူတွေနဲ့အခုလက်ရှိကိုယ့်ရဲ့ CY society ထဲမှာပို့ပဲချိတ်ဆက်ထားတာရှိ
ဒီ covid 19ဖြစ်နေတဲ့အချိန်မှာမြန်မာနိုင်ငံမှာအခုခီးသွားလုပ်ငန်းပါဝင်လုပ်ငန်းတော်တော်များများရပ်ထားတဲ့အနေအထားရှိရယ်ဆိုတော့ခုနဒေတာရင်းနိုင်ငံတွေရဲ့အကူအညီအထောက်အပံ့ဆိုတာထဲတကယ်တမ်းထောက်ပံ့နေတာ EU ကဒီအနောက်ဖက်နိုင်ငံများကများမယ်လို့ယူဆရတယ်ပေါ့နော်ဆိုတော့ဒီအသေးစားချင်းငွေလိုဟာမျိုးစိုက်ပျိုးရေးနည်းပညာပိုင်းလိုဟာမျိုးဒီလိုမျိုးကဏ္ဍတွေမှာတော့တိတိတသာအထိနာသွားနိုင်တဲ့အခြေအနေရှိပါသလားရှင
်။ရှိလာနိုင်ပါတယ်။ဘာလို့လဲဆိုတော့ကျွန်မကိုယ်တိုင်Board အဖွဲ့မှာပါတဲ့ဒါ RBF ပေါ့နော် Responsible Business Fund ဆိုတဲ့ group မှာကိုယ်တိုင် Board of Director အနေနဲ့လုပ်နေတယ်။ဒါတော့ဒိမတ်နိုင်ငံရဲ့ငွေကြေးထောက်ပံ့မှုပေါ့အသေးစားငွေကြေးထောက်ပံ့မှုအပိုင်းပေါ့နော်။ကိုကဒါနိုင်ငံနဲ့လူတွေရွေးချယ်ပေးတဲ့ Board အဖွဲ့မှာဒါမှမဟုတ်ဒီရွေးချယ်ပေးဒီလိုရွေးချယ်ပေးတဲ့ဒီလိုအပိုင်းနေရာဆိုလို့ရှိရင်ဒါဒိမတ်နိုင်ငံကနေပြီးတော့ဒါတန်ပေါင်းဘလောက်တန်း66တန်းဒါဒီ micro finance ပေါ့လူထောင်နဲ့ချီပေါ့နော်ဒါလေးတွေကိုဒီသူနေနဲ့ဟိုလုံးဝမပြောပါလောက်တဲ့ 0.01 လောက်တောင်မှမရှိတဲ့အတိုးတွေနဲ့သူတို့ဒါငွေကြေးထောက်ပံ့မှုတွေပေးနေတာရယ်ငွေကြေးတွေမကပဲသူတို့နည်းပညာထောက်ပံ့နေတော့မှန်ကန်စွာစစ်ဆေးတွေပေါ့နော်သူတို့တကယ်လုပ်ဖို့ပဲဆိုတဲ့သူတို့ရဲ့ဒီလုံဆောင်ချက်တွေတိုးတက်မှုကိုစဉ်ဆက်မပြတ်စစ်ဆေးဒီတိုင်းပေးပြီးပြစ်ထားလိုက်တာမျိုးမရှိဘူးစနစ်တော်ကြာတာပေါ့နော်ဆိုတော့ဒါရီယာမြန်မာပြည်အတွက်ကဒါတော်တော်လေးကောင်းမွန်တဲ့အပိုင်းတွေတော့ရှိနေပါပေါ့နော်အခုဒီအပိုင်းတွေကရပ်သွားမယ်ဆိုလို့ရှိရင်တော့ဒီအာရှနိုင်ငံဘက်မှာဆိုလို့ရှိရင်တော့ဂျပန်လောက်ပဲအားထားလို့ရတယ
်မြန်မာနိုင်ငံကိုငွေကြေးခွာခြားတဲ့နိုင်ငံအဖြစ်ကြီးညာပြီးတော့ဒီချိန်ထိမြန်မာအစိုးရဘက်ကတော့ဒါနဲ့ပတ်သက်ပြီးတော့ဘာမှဟိုပြောဆိုတာမျိုးမရှိသေးပါဘူးဆိုတော့မြန်မာအစိုးရဘက်ကဒီကိစ္စပေါ်မှာဘယ်လောက်အလေးထားဖို့လိုပါသလဲဟိုဒေါက်တင်တင်လွင်အနေနဲ့ဟိုဗာမြာအကြံပြုချင်ပါတယ်ရှင
်ဟိုဘယ်လိုခေါ်မလဲကိုဗစ်ကြောင့်အလုံးရှုပ်နေတဲ့အချိန်မှာဒါကိုတော့မေ့လျော့ထားလို့မရတဲ့အရာတစ်ခုတော့ဖြစ်တယ်ဖေဖော်ဝါရီလမှာစပြီးတော့ဒါအမျိုးသားရေးဆိုင်ရာငွေကြေးခွာခြားမှုတိုက်ဖြတ်ရေးဆိုပြီးတော့ဒါဗန်ဒီဒီဗန်လုပ်ငန်းတွေပေါ်မှာစီးပွားရေးလုပ်ငန်းရှင်တွေပေါ်မှာဒါငွေကြေးနဲ့ပတ်သက်လို့အခွန်ဆောင်မှုတွေဒါ transparent ဖြစ်ဖို့တွေတော့ဟိုကွာဒီလောက်ဆောင်လာတာရှိတာပေါ့နော်မြန်မာပြည်အနေနဲ့ရတော့ဒါပေမဲ့ဒီအခုဒီဘက်ကနေပြီးတော့ဒီ EU နိုင်ငံရဲ့ငွေကြေးခွာခြားတယ်လို့ဒီသူတို့ဘက်ကနေပြီးတော့ထုတ်ပြန်လိုက်တဲ့ပုံမှာဒီစံပေါ့စံနှုန်းတစ်ခုတော့မှီအောင်တော့ဒီ target ကိုသွားအောင်ဒီ target ကိုသွားဖို့အတွက်ကဘာတွေဘာတွေလိုအပ်တယ်ဒီမှာလုပ်နေတဲ့လုပ်ငန်းရှင်တွေနေနေဘာတွေဘာတွေလုပ်ဖို့လိုအပ်တယ်ဆိုတာတော့မြန်မာပြည်ရဲ့အထက်ကျင်းနေပြပြီးတော့ဒါတော်တော်လေးစဉ်းစားပြီးတော့ဖြေရှင်းရမယ့် solution တစ်ခုဖြစ်တာပေါ့နော
် VOE ရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မစုမြတ်မော်ပါ COVID-19 ကရောဂါကူးစက်မှုဒါစီးထိန်းချုပ်နိုင်ဖို့အသွားအလာတွေကန့်သက်ကျောင်းတွေရုံးတွေပိတ်ထားချိန်မှာ digital နည်းပညာဟာလူတွေရဲ့ဘဝအတွက်ဘလောက်မရှိမဖြစ်လိုအပ်တယ်ဆိုတာပိုပြီးတော့သိသာလာပါတယ်အထူးသဖြင့်ရုံးတွေပိတ်ထားလို့အိမ်ကနေအလုပ်လုပ်နေကြတဲ့ဝန်ထမ်းတွေတယောက်နဲ့တယောက် online ပေါ်မှာချိတ်ဆက်ပြီးလုပ်ငန်းတွေပုံမှန်နှီးပါဖြစ်အောင်လည်ပတ်နေကြပါတယ်ကျမတို့ VOE မြန်မာပိုင်းရဲ့ထုတ်လွှင့်မှုတွေကတက်တေတစ်ခုပါ
ဟလာရွေအသွားလာကန့်တတ်ချက်တွေကြောင့်လူချင်းမတွေ့နိုင်ကြတဲ့ဆွေမျိုးမိတ်ဆွေတွေဆိုလဲအွန်လိုင်းပေါ်မှာဗီဒီယိုချက်တင်လုပ်နိုင်ကြတာမို့ဝေးနေပြီမဲ့အဆက်အသွယ်မပြတ်ကြပါဘူး။နည်းပညာကုမ္ပဏီတွေကလည်းအဲ့လိုအဆင်ပြေပြီးအွန်လိုင်းပေါ်မှာဆက်သွယ်နိုင်ကြဖို့ အဲ့ဒီထဲကမှာကိုဗစ်-19ကာလမှာလူတို့အများဆုံးဖြစ်လာတဲ့ဗီဒီယိုချက်တင်အက်တစ်ခုကတော့ဇွန်ဆိုတဲ့အက်ဖြစ်ပါတယ်။ပရိုလိုက်ဆင်လူထားသူတွေဆိုရင်လူ900ကနေ1000အထိအွန်လိုင်းပေါ်မှာဇွန်အက်ကိုသုံးပြီးတော့စုဝေးပြောနိုင်ပါတယ်။လူရာချီတပြိုင်တည်းတယောက်နဲ့တယောက်မြင်နေရပြီးပြောနိုင်ဆွေးနွေးနိုင်တာမို့စီးပွားရေးလုပ်ငန်းတွေတက္ကသိုလ်တွေတော်တော်များများကအွန်လိုင်းအစီအွေလုပ်ကြတော့စာသင်တာတို့အ
လန်နယ်မျိုးက LSC တက္ကသိုလ်မှာ Social Policy ဘာသာရပ်ကိုပွဲလွန်တက်နေတဲ့မအေးတီရီကျော်ကပြောပြပါတယ်။သူဆိုရင်တနင်္လာစီမှာရှိနေတဲ့အတန်းဖော်တွေနဲ့ Zoom ပေါ်မှာစုံပြီးစာချက်နေပါတယ်
။အငယ်ချင်းတွေတော်တော်များများကအဲကိုယ့်နိုင်ငံကိုပြန်သွားကြပြီဆိုတော့ပေါ့နော်။တယောက်တည်းစာချက်ရတာကနည်းနည်း depress ဖြစ်ကြတယ်လေပြီးတော့အပြင်းလည်းမထွက်ကြဘူးဆိုတော့အခုနောက်ပိုင်းက study retreat လေးတွေလုပ်ကြတယ်ဆိုတော့ဒီ study retreat ကတော့ပြောမယ်ဆိုလို့ရှိရင်ဒီ LSC ရဲ့ LSC life ဆိုတဲ့အကြောင်းအရာနေလုပ်ပြရပါတော့နော်သူကပထမဦးဆုံးကအဲ့လိုမျိုးဒီ study retreat ဆိုပြီးတော့၃နိုင် section လေးတွေလုပ်ပြရ၃နိုင် section လေးတွေလုပ်ပြရင်အဲ့ zoom ကနေတဆင်လုပ်တယ်ဆိုတော့အဲ့မှာမတူတဲ့ဌာနတွေအကုန်လုံးကနေပြီးတွေ့ကြရပေါ့နော်တွေ့ရင်တွေ့ရင်အဲ့ဒီ၃နိုင် section လောက်တာတော်တော်လေး effective ဖြစ်တယ်အဲ့အဲ့ခါကျတော့သူတို့ကလည်း recommend ပေးရပေါ့နော်တငယ်ချင်းတွေစုပြီးတော့အဲ့လိုလုပ်လို့လည်းရတယ်ဆိုတော့ခုနောက်ပိုင်းကကျမတို့ကကိုယ်နဲ့အရင်ရင်းနှီးတဲ့တငယ်ချင်းတွေပေါင်းပြီးတော့ပေါ့နော် subject တစ်ခုတည်းကိုဆွေးနွေးကြတာမျိုးမဟုတ်ဘဲနဲ့ဒီကိုကနေပြီးတော့၃နိုင်ဟိုတစ်နိုင်တစ်နိုင်တစ်နိုင်ဒီလောက်ကြရဲဆိုတော့ different subject ပေါ့နော်အဲ subject area တွေကမတူဒါပေမဲ့ကိုလို့ချင်တော့ကိုလို့နေကြရဲဒါပေမဲ့တစ်ခါတည်းအတူတူလုပ်နေကြရဲပေါ့အဲ့ချိန်မှာ zoom ကနေပြီးတော့တယောက်ကနေပြီးတော့ organizer အနေနဲ့အဲနားချင်းလေးတွေပြီးတော့မဲ့အချိန်လေးတွေအဲ့လိုမျိုး timing လေးတွေလုပ်ပေးကြရဲပေါ့နော်အဲ့လှည့်စီ volunteer ပေါ့ဒီနေ့ဆိုလို့ရှိရင်ကျွန်မကနေပြီးတော့ host အနေနဲ့ဒီ၃နိုင်အ facilitate လုပ်ပေးရပေါ့နော်ဆိုတော့ကျွန်တော်တို့တကယ်ကြီးနေမှာဆိုလို့ရှိရင် Russiaအာရောအေးပြီးတော့ထိုင်ဝမ်တို့အိန္ဒိယတို့အဲ့လိုမျိုးဟိုနိုင်ငံအသီးအမှရောက်နေတဲ့သူတွေအကုန်လုံးကနေပြီးတော့ပါတယ်ဆိုတော့အသုံး၄၅ရောက်ပေါ့ဆိုတော့မနက်ဖြန်နောက်တာမျိုး section ကိုထပ်လုပ်မယ်ဆိုပြီးတော့ပြောထားကြသေးတယ်တော်တော်လေးလည်း effective ဖြစ်ပါတယ်ကျောင်းသားတွေအတွက်လေ
ပုံမှန်စာချက်နေတာမျိုးထက်ကိုအခုလိုမျိုး online ပေါ်ကနေပြီးတော့စာချက်တဲ့အတွက်ကြောင့်မဟုတ်လို့ပေါ့နော်ပို့ပြီးတော့စာတွေရောရတယ်လို့ထင်လား
ကျောင်းနဲ့တယောက်ဒီသူလက်စာလုပ်နေတယ်ကိုလက်စာလုပ်နေတာကိုမြင်တဲ့အခါကျတော့လေဟို psychologically အရလည်းဒီတနည်းနည်းနဲ့အထောက်အကူဖြစ်တယ်လို့ထင်တယ်ဘယ်လိုပြောမလဲ balance ဖြစ်တာပေါ့နော်တရားဆက်စာလုပ်တဲ့အခါတွေပဲရှိတယ်ဒါပေမဲ့အဲ့လိုမျိုးဒီ retreat section လေးတွေတကယ်ချင်းနေနဲ့လုပ်ပြီးတော့ဟိုဘယ်လိုပြောမလဲတရားနဲ့တရား emotionally နဲ့ supportive ဖြစ်တယ်လို့မျိုးဖြစ်တာပေါ့
ခုကျတော့ကျောင်းကြီးကလည်းပိတ်ထားတော့ဥမာကိုတည်ကျင်တဲ့အကြောင်းအရာပေါ့နော်ဟိုကိုရဲ့ဒီဟိုပါမောက္ခရင်းနဲ့ဆရာရင်းနဲ့ဆွေးနွေးကျင်တဲ့အကြောင်းအရာတွေရှိရဆိုရင်ရောဘယ်လိုမျိုးသူတို့နဲ့ဆက်သွယ်ပြီးတော့အမေးလဲမေးခွန်းတွေဘာတွေရှိတယ်ဆိုရင်ရောမေးလို့ရလားရှက်
အဲ့တော့ရတယ်မှာကျမတို့ LSC ဆိုလို့ရှိရင်ဒီ starting term ပေါ့နော်နှစ်ပတ်အလုံးမှာပြီးခါနေအလုံးမှာ online ဖြစ်သွားတာဆိုတော့အဲ့ဒီကလေးကနေပြီးတော့ဒီဆရာကြီးနဲ့အဲ့ဒီ zoom နဲ့ပဲအဲ့ဒီလောက်ကြတာများတယ်ပေါ့နော်ဆိုတော့တော်တော်လေးနဲ့အဆင်ပြေပါတယ်ပထမတစ်ပတ်လောက်ကတော့နည်းနည်း adjust လုပ်ရတာပေါ့ဒီ technical ဘိုင်းဆိုင်ရာအရာသိပြီးတော့မကျွမ်းကျင်တဲ့ဟာကြီးရှိရောလीဒါပေမဲ့နောက်ပိုင်းကျတော့လည်းအဆင်ပြေသွားပါတယ်အခုဆိုလို့ရှိရင်လည်းဒီ revision တို့ဘာလို့ section တွေဒီ summer term ရောက်နေပြီဆိုတော့ကျမတို့ကစာပွဲရာသီဖြစ်နေပေါ့နော်အဲ့ဒါကြောင့် revision section တွေကိုအဲ့ zone ကနေလုတ်ပေးတယ်ဆိုတော့ဟိုအဲ့ new normal တော့ဖြစ်နေကြပြီပေါ့နော်ဆိုတော့ဆရာဆင်မကြီးနဲ့လည်းဒီကြောင့်မတက်ရဘူးဆိုပေမဲ့ physically တော့မတွေ့ရတာလည်းရှိတယ်ဟိုအနီးလေးမှာရှိနေတာပေါ့ဟိုဒီတစ်ခုခုဆိုလို့ရှိရင်လည်းbook လောက်လိုက်လို့ရှိရင်ဟိုတွေ့ကျင်တဲ့အချိန်မှာတွေ့လို့ရတယ်ပေါ့နော်သူတို့အားတဲ့အချိန်ကလည်းပိုက်ဖို့တော့လိုတာပေါ့ဒါပေမဲ့ညာတော့အဖြစ်ကတော့ zoom နဲ့အခုကဆက်သွယ်ကြတာများတယ်ဆိုတော့ zoom 3ဖြစ်တယ်ဆိုတော့တချို့ဆရာမတွေလည်း Skype တို့ပါလို့လုပ်ဖြစ်ပါတယ်ဒါပေမဲ့ဒီ zoom ကကြတော့အများကြီး join လို့ရတယ်ဆိုတော့အဲ့ဒါကတော့ပိုပြီး3ဖြစ်တယ်ပေါ့နော်
ညီမဆောဆောပြောလို့လို့ပေါ့နော်ဟိုဆရာတွေနဲ့အဲ့လိုမျိုး online ပေါ်ကနေ Zoom နဲ့တွေ့ဖို့အတွက်အစပိုင်းမှာလုပ်တဲ့အခါမှာအခက်အခဲလေးတွေရှိတယ်အထူးသဖြင့်ဒီပြည်ပြပိုင်းဆိုင်အခက်အခဲလေးတွေရှိရဆိုတော့ဘယ်လိုမျိုးလဲဆိုတာလည်းနည်းနည်းဟိုရှင်းပြပါလားချက
်ဒီဘယ်လိုပုံစံလုပ်တယ်လဲဆိုတာကိုနည်းနည်းအထာမကြတဲ့ဟာပေါ့ဥပမာဆိုလို့ရှိရင်ဒီမေးမယ်ဆိုလို့ရှိရင်ဘယ်လိုမေးမလဲပေါ့နော်ဆိုတော့ဆက်ဆက်ချင်းမှာကျတော့ အဓိကတော့အဲ့အသားမကျတာပေါ့အမ
အမေရိကန်အစိုးရဆိုရင်ပေါ့နော်တို့ဒီအစိုးရရုံဝန်တန်းတွေကိုဒီ Zoom နဲ့အစည်းအဝေးတွေဘာတွေမလုပ်ပါနဲ့ဆိုပြီးတော့မှညွှန်ကြားတဲ့အထီးရှိတယ်ဘာလို့ဆိုတော့ဟိုလုံခြုံရေးနဲ့ပတ်သက်လို့ပေါ့နော်ဆိုတော့အဲ့ဒါအပေါ်မှာရောညီမစိုးရင်လား
ကျွန်တော်ကကြတော့ဟိုလုံဝဆင်းကမှရှိနေတဲ့သူတွေမဟုတ်တော့လေ။အဲ့ဒါကကြတော့စိတ်ပြီးတော့ခေါင်းနဲ့မထည့်ဖြစ်ဘူးပေါ့နော်။ကိုကတော့ရိုးရိုးပဲတွေးတဲ့ចောင်းသားမှုလို့လာတော့မသိဘူး။အဲ့လောက်ရှိလဲအရင်အရေးကြီးတဲ့ကိစ္စရက်တွေလဲဆွေးနွေးနေရလဲမဟုတ်ဘူးဆိုတော့လေ။စိတ်ပြီးတော့အဲ့ဒီအပေါ်မှာတော့အခက်ခဲရှိရလို့မထင်ဘူး။
ဗြိတိန်နိုင်ငံလန်ဒန်မြို့က LSE တက္ကသိုလ်မှာ social policy ဘာသာရပ်ကိုဘွဲလွန်တက်နေတဲ့ MA 3 ချော်ဖြစ်ပါရဲ့ရှင်။သူတို့လိုဘွဲလွန်တက်နေကြသူတွေတက္ကသိုလ်ကျောင်းတွေပိတ်ထားပြီးမယ်။မီးပညာကျေးဇူးကြောင့် online ပေါ်မှာစုံပြီးတော့ဆက်ပြီးပညာသင်နိုင်ကြသလို COVID-19 ရောဂါကြောင့်ကျောင်းပိတ်ထားတဲ့မူလာတန်းအလဲတန်းအထက်တန်းကျောင်းတော်တော်များများကလည်းကျောင်းသူကျောင်းသားတွေကို online ကနေစာသင်ပေးနေကြပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ
明白吗亲阿龙生了表现宝宝咋么子这个特点要对那么多第一班对吗不是下周围没打住这个没你家要多的你可以的不住的来出来表表达妈妈偏妈的也没可以的也没你明天没你上来个阿等阿你别表爱中你来个阿等你别多了吧其实没有话就老个听宝宝家对呢阿努比亚阿当晚阿的人住住出来的个表表别多了没ဒီနိုင်ငံကတော်ဝင်အဆောင်ရောင်တွေကိုစွန့်သွားတဲ့မင်းသားဟယ်ရီနဲ့သူ့ရဲ့ဇနီးမေဂန်တို့ရဲ့ပထမဆုံးရင်သွေးလေးအာချီအသက်တစ်နှစ်ပြည့်သွားခဲ့ပါပြီ။ဒါလေးအာချီရဲ့အသက်တစ်နှစ်ပြည့်အထိမ်းအမှတ်ဖြစ်နေသူ့ရဲ့အမေအမေရိကန်ရုပ်ရှင်မင်းသမီးမေဂန်ကသူ့ကိုအာချီကြိုက်တဲ့စာအုပ်တုံးဖတ်ပြနေတဲ့ဗီဒီယိုထုတ်လိုက်ပါတယ်
။ Story we're going to read Duck Rabbit. Ready? I'll open it. Good job. Hey, look, a duck. That's not a duck.That's a rabbit. Yeah, here, can you turn the page? What happens after that?
မင်းလာဆောင်ချိန်မှာသူတို့ကိုဆက်ဆက်မျိုးစားနဲ့မျိုးစားကြတော့လို့တော်ဝင်အဆောင်ရောင်ချင်းမြန်ခံခဲ့ရတဲ့ဟယ်ရီနဲ့မေဂန်တို့ကအခုအမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်ကိုပြောင်းရွှေ့အခြေချနေထိုင်နေတာဖြစ်ပါတယ်။သူတို့က Save the Children ကလေးငယ်များကယ်ဆယ်ရေးပရာဟိတအဖွဲ့ရဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးရန်မုံငွေမှာပါဝင်ပြီးတော့အလှူငွေရှာပေးနေပါတယ်။ Duck Rabbit ဘဲလေးယုံလေးစာအုပ်ကိုသူ့သားလေးကိုဖတ်ပြနေတဲ့ဗီဒီယိုကလည်းအမေရိကန်ပြည်သူနဲ့ကမ္ဘာတစ်လွှာဒီ COVID-19 ပေးကြီးရဲ့မှာဒုက္ခရောက်နေရတဲ့ကလေးတွေအတွက်လှုပ်ဆောင်တဲ့အလှူငွေစာလှုပ်ရှားမှုရဲ့တစိတ်တဒေတာဖြစ်ပါတယ်
။ Wait, listen. Did you hear that? I heard duck sounds. Quack, quack, quack.
Quack, quack. Quack, quack.
That's funny. I distinctly heard a rabbit sound.
ဗီဒီယိုကိုအဖေဖြစ်တဲ့ Harry ကပြီးခဲ့တဲ့သတင်းပတ်မှာကယ်လီဖိုးနီးယားမှာရိုက်ကူးခဲ့တာပါ။မေလ6ရက်ဗုဒ္ဓဟူးနေ့ကhashtag safeway story ဆိုတဲ့ instagram စာမျက်နှာမှာဒီဗီဒီယိုကိုတင်လိုက်ပါတယ်ဗီဒီယိုထဲမှာအာချီကသူ့ရဲ့အမေပေါင်းပေါ်ထိုင်ပြီးတော့အစာအုပ်ဖတ်ပြနေတော့မှစာရွက်တွေကိုရိုင်းလိုက်လှန်နေတာပါကလေးဆိုတော့ကြာကြာတိတ်ပြီးတော့စိတ်ဝင်စားတော့ပဲနဲ့နောက်စာအုပ်တော့ကိုဆွဲပြီးတော့ဖတ်ပြခိုင်းပါတယ်သူအဲ့လိုလုပ်နေတာတွေကိုအဖေဖြစ်တဲ့သူက bravo ဆိုပြီးတော့သဘောတကျနဲ့အားပေးနေတဲ့အတန်ကိုလည်းဗီဒီယိုထဲမှာကြားရပါတယ်အာချီလေးရှေ့ဆောင်လေးပျော်ရွှင်စရာမွေးနေ့တွေပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းချင်ပါတယ်
Yay!
Yay! Woo! Good job! Bravo! တော်ဝင်မိသားစုတွေမှာပြီးခဲ့တဲ့ရက်ပိုင်းတွင်မွေးနေ့ကျရောက်တဲ့နောက်ထပ်တစ်ယောက်ကတော့ Princess Charlotte ပဲဖြစ်ပါတယ်။ Harry ရဲ့အကိုဖြစ်တဲ့ Cambridge မြို့သားနဲ့မြို့သားကတော့တော်ဝင်မင်းသား William နဲ့ဇနီးတွေ Catherine တို့ရဲ့သမီးအလတ် Princess Charlotte ရဲ့မေလ2ရက်နေ့ကကျရောက်သွားတဲ့9နှစ်ပြည့်အထိမ်းအမှတ်ဖြစ်နေသူ့ရဲ့ဓာတ်ပုံ၄ပုံကိုသူ့ရဲ့မိသားစုကထုတ်လိုက်တာပါ။ဒီပုံတွေကတော့ Norfolk နယ်ကသူတို့မိသားစုရဲ့ Sandringham ဆိုင်မှာ April လတုန်းကသူ့မိကက်သရင်ကိုရိုင်းရိုက်ထားတဲ့ပုံတွေဖြစ်ပါတယ်။ Corona ကပ်ပြီးအိမ်ပြေမထွက်ရမင်းကြောင့်အိမ်မှာပိတ်မိနေပြီးတော့ကုညီမဲ့သူမရှိတဲ့ပင်စင်စားအသက်ကြီးတဲ့သူတွေအတွက်ရိတ်ခါတို့တွေပို့ပေးဖို့လုပ်နေရမှာမင်းသမီးလေး Charlotte ကကုညီပေးနေတာပါ။သူ့ရဲ့နာမည်ရင်းက Charlotte Elizabeth Diana ဖြစ်ပြီးတော့အဖွားနာမည်ဝေလာမင်းသမီး Diana ရောအဘွားဖြစ်တဲ့ဘုရင်မကြီး Elizabeth ရဲ့နာမည်ရောထည့်မှတ်ထားပါတယ်။မေဂန်ဝီလျံနဲ့ဇနီးတဲ့ကိတ်တို့ကသူတို့ရဲ့သားသမီးတွေရဲ့ကိုယ်ရေးကိုယ်တာကိစ္စရပ်တွေကိုအပြစ်မထွက်အောင်လို့တင်းတင်းကြပ်ကြပ်တားရပ်ပေမဲ့ဒီလိုမျိုးတစ်ခါတလေအထိမ့်မှတ်တွေအတွက်တော့သူတို့လေးတွေရဲ့တပ်ပုံတွေကိုအများကြီးအောင်လို့ထုတ်ပေးရပါမယ်ရှင်
သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
အမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
ဒီနေ့နာနေအတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆွေမြတ်မွန်ကတလဲပြောပါအောင်မယ်။ American သမ္မတအင်ဂျီရောကိုဝင်ထွက်နေသူနှစ်ယောက်မှာ COVID-19 ရောဂါပိုးကူးစက်နေချိန်မှာပဲ American စီးပွားရေးလုပ်ငန်းတချို့ကိုပြန်လည်ဖွင့်လှစ်နိုင်ရေးအတွက် Trump အစိုးရကအာရုံစိုက်ဆောင်ရွက်နေပါတယ်။သမ္မတ Donald Trump ရဲ့ဝေယဝိဆရေလုပ်ပေးနေသူတယောက်နဲ့ဒုသမ္မတ Mike Pence ရဲ့ပြန်ကြားရေးတာဝန်ခံတို့မှရောဂါပိုးကူးစက်နေကြတာပါ။စေစမှုအရဒုသမ္မတပန့်မှာယောဂပိုးမရှိတဲ့အတွက်သူအင်ဂျီရောကိုဒီကနေ့လာပြီးစီစဉ်ထားတဲ့အတိုင်းပြည်내အုပ်ချုပ်ရေးမှူးတွေနဲ့ဗီဒီယိုကွန်ဖရင့်အစည်းအဝေးလုပ်မယ်လို့ဒုသမ္မတရဲ့ပြောခွင့်ရသူကပြောပါရယ်ဒုသမ္မတဟာတိကျခွဲကွာရန်တင်းလုပ်နေကြောင်းလည်းပြောပါရယ်ကိုဗစ် -19 ရောဂါတုံ့ပြန်တိုက်ဖျက်ရေးအင်ဂျီရောအထူးအဖွဲ့ထဲမှာပါတဲ့သူ၃ယောက်ကတော့တခြားသူတွေနဲ့မထိတွေ့ပဲတိကျခွဲနေနေကြပါရယ်ပြည်ထောင်နိုင်ငံမှာအများပြည်သူသွားလာရေးလုပ်ငန်းတွေကိုဒီကနေ့ပြန်လည်ဖွင့်လှစ်ပေမဲ့အခီးသွားလာမှုနဲ့ပတ်သက်လို့တင်းကျပ်တဲ့ကန့်သတ်ချက်တွေကိုတော့ဆက်ပြီးထုတ်ပြန်ထားပါတယ်။အများပြည်သူဆိုင်ရာယထာ၊မြေအောက်ယထာ၊ဘတ်စကားစီးသူတွေအနေနဲ့နှာခေါင်းစည်းအကာကိုမဖြစ်မနေဝတ်ဖို့လိုသလိုကားယထာပြေးဆွဲတဲ့လုပ်ငန်းတွေအနေနဲ့လည်းခီးသည်တွေတယောက်နဲ့တယောက်နင်းနီးကပ်ကပ်ဖြစ်မနေအောင်လို့လှုပ်ထားပေးရမှာဖြစ်ပါတယ်။လူတွေအနေနဲ့အိမ်ပြန်ထွက်နိုင်ဖို့အထူးခွင့်ပြုချက်ရှောက်စွာဖြည့်စရာမလိုတော့ဘဲပထမဆုံးအချိန်အိမ်ပြန်ထွက်နိုင်ကြပြီဖြစ်ပါတယ်။စည်းဆိုင်တွေ၊စပယ်ညှက်ဆိုင်တွေစတဲ့အသေးစားစီးပွားရေးလုပ်ငန်းတွေလည်းဒီကနေ့ပြန်လည်စတင်ဖွင့်လှစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာ COVID-19 ရောဂါကူးစက်သူသတင်းပတ်နဲ့ချီရောကြနေခဲ့ပြီးမှဒီကနေ့တနင်္လာနေ့မှာတော့ကူးစက်သူအသက်30ကျော်အတည်ပြုခဲ့ပါတယ်။ကူးစက်မှုတော်များများဟာဆိုးမျိုးတော်တွေက night club နဲ့စားသောက်ဆိုင်တွေနဲ့ဆက်နွယ်ပြီးတော့ကူးစက်လာတာဖြစ်ပါတယ်။အဲဒီကနေတဆင့်ရောဂါပိုးထပ်ပြန့်လာမှာကိုအာဏာပိုင်တွေစိုးရိမ်နေကြပါတယ်။တရုတ်နိုင်ငံရှန်ဟိုင်းမြို့မှာတော့ဒီကနေ့ Disney အပန်းဖြေဥယျာဉ်ကြီးကိုပြန်လည်ဖွင့်လှစ်လိုက်ပါတယ်။အပန်းဖြေဥယျာဉ်တွေကိုဝင်ရောက်လည်ပတ်နိုင်သူအရေအတွက်ကန့်သတ်ထားသလိုဝင်ရောက်သူအားလုံးနှာခေါင်းစည်းတပ်ဆင်ရမှာဖြစ်ပြီးတော့ဝင်ပေါက်မှာကိုအပူချိန်တိုင်းတာတာကိုလည်းခံစားရမှာဖြစ်ပါတယ်။အိုမန်ပင်လယ်ကွေ့ထဲမှာအီရန်ရေတပ်လေ့ကျင့်ခန်းလုပ်ဆင်တွင်မစ်ဆိုင်းဒုံးနဲ့အချင်းချင်းမှားယွင်းပစ်ခတ်မိတဲ့အတွက်တင်မော်တာ19ယောက်သေဆုံးသွားတယ်လို့အီရန်ရေတပ်ကကြေညာချက်ထုတ်ပြန်ပါတယ်။ဒီနေ့ကနေ့တုန်းကရေတပ်တင်မော်20စီးရေးလေ့ကျင့်ခန်းလုပ်နေစဉ်ဒဇင်းကပြစ်မှတ်နာနှိကတဲ့အတွက်မစ်ဆိုင်းဒုံးကြီးထိမှန်ခဲ့တာဖြစ်တယ်လို့အီရန်ရေတပ်ရဲ့အပြောကိုအီရန်ရုပ်မြင်သံကြားကကိုကထုတ်ပြန်ပါတယ်။မတော်တဆမှုအတွင်းမှာ15ယောက်လည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်။တောင်တရုတ်ပင်လယ်ကရေပိုင်နဲ့အငင်းပွားနေတဲ့ကျွန်းတွင်းပေါ်မှာတရုတ်နိုင်ငံကကုတ်ကဲရေးစင်တာတစ်ခုတည်ဆောက်ခဲ့တဲ့အပေါ်ဖိလစ်ပိုင်နိုင်ငံကတရားဝင်ကန့်ကွက်ထားပေမဲ့တရုတ်နိုင်ငံဘက်ကအလေးထားတဲ့သဘောမျိုးမတွေ့ရသေးပါဘူး။တရုတ်နိုင်ငံရဲ့လုပ်ရက်ဟာတရားဝင်မှုမရှိကြောင်းဖိလစ်ပိုင်နိုင်ငံသားဌာနကဧပြီလ30ရက်နေ့မှာတရားဝင်ကန့်ကွက်ခဲ့တာပါ။ဒါပေမဲ့စည်ရေးတန်တမာရေးအရအင်အားမကြီးတဲ့အတွက်တရုတ်နိုင်ငံအနေနဲ့အရေးဆိုင်မှာမဟုတ်ဘူးလို့အကဲကတ်တွေကတွက်နေကြပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတင်းလာနေညအတွဲရေဒီယိုအသံမြှုပ်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆွေမြတ်ပ
ါ This program has come to you from the Voice of America, Washington.